Welcome to the Voice of America in Burmese.
Mingla nya jama dora si mya shin. VOA Myanmar Wai si sin ye 2014 khu ne August 16 ye ni sne ni nya bai si sin rwe go American Pi Rao so Washington DC myo raw ga ni dai yai thau lwin pe ni ba bi. Line to meter 24 25 32 51 ne line lan meter 190 ro ga ni phan yu na sin nai ja ba le shin.တော်ရရှိမြတ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
ဟုတ်ကဲ့ပါကျွန်တော်ကငိမ့်ချမ်းပါဣရတ်နိုင်ငံမြောက်ပိုင်းကကြေးရွာတစ်ခုမှာရာဇတိအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့ဣရတ်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စုမစ်ဇိုရီပြည်နယ်မှာဆန္ဒပြအသူတွေနဲ့ရဲတပ်ဖွဲ့အကြအပြန်အလှန်တိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်အဲ့ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်အီးတန်နာကျော်နဲ့အတူတင်ဆက်ပေးမှာပ
ါကောင်းပါပြီရှင်မြန်မာလူငယ်တွေမှာမူရစေဝါပြဿနာနဲ့အကြီးအကျယ်ရင်ဆိုင်ကြုံတွေ့နေရပါတယ်လို့မြန်မာလူငယ်များအစည်းအရုံးကပြောလိုက်ပါတယ်
။ဒီကညာအကြောင်းတွေအနည်းတစ်ဝိုက်မှာတော့မှကျွန်တော်တို့တောင်းသားလူငယ်ကိုရန်ဆယ်တန်းအချိန်ကမြန်မာရွယ်တွေရဲ့လက်ထက်မှာ secret lady ကိုစီခန္ဓာတွေ့ရတဲ့တိုင်းနာတွေသားတွေငင်းငယ်ရယူပြီးတဲ့
ဒါတော့မြန်မာလူငယ်များအစည်းအရုံးရဲ့ဥက္ကဋ္ဌကိုဇွဲရန်နိုင်ရဲ့ပြောကြားချက်ပါ။ဘဲချက်တွေပေါ်မှာမူတည်ပြီးအခုလိုကောက်ချက်ဆွဲပြောဆိုရလဲဆိုတာတွေကိုသတင်းတွေကြီးညာပြီးမှတင်ပြပေးဖို့ရှိပါတယ်ရှင်။ဒီနောက်မှာတော့ဒီသတင်းပါအတွင်းကမ္ဘာသတင်းမီဒီယာတွေတဲကထူးခြားတဲ့မြန်မာသတင်းတွေကိုကောက်နှုတ်ဖော်ပြပေးဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့လည်းရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချမ်းနဲ့မအေးတန်နာကျော်တို့ကကြီးညာပေးကြမှာပ
ါ။ဣရန်နိုင်ငံမြောက်ပိုင်းကကြေးရွာတစ်ခုမှာရာဇတိအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့ဣရတ်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလိုလုံရွက်တေကြောင့်လူနည်းစုဘာသာဝင်တွေဟာအသက်အန္တရာယ်ကိုရင်ဆိုင်နေရတော့မယ်လို့ဆိုပါတယ်။ကာချိုကျွေးကျေးရွာကနေထွက်ပြေးလွတ်မြောက်လာသူတွေရဲ့ပြောပြချက်ကိုအခြေခံပြီးရာဇတိဥပဒေပြုအဖွဲ့ဝင်တဦးနဲ့ကက်လုံကျုံရေးတာဝန်ရှိသူတဦးကအခုလိုပြောတာဖြစ်ပါတယ်။ကာချိုရွာဟာစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးသတင်းသမားတွေသတင်းယူလို့မရနိုင်ပါဘူး။အဲ့ဒီကျေးရွာကိုစစ်သွေးကြွတွေကရပ်ပေါင်းများစွာသိမ်းထားပြီးတဲ့နောက်မှာရွာသားတွေကိုအစ္စလမ်ဘာသာကိုကူးပြောင်းဖို့အချိန်သတ်မှတ်ပေးပြီးနောက်မှာကူးပြောင်းမှုညင်းဆိုတဲ့ရာဇတိတွေကိုအခုလိုတတ်ပစ်ခဲ့တာလို့ရာဇတိဥပဒေပြုတူကပြောပါတယ်။ကာချိုရွာကဖမ်းဆီးရမိတဲ့ကလေးတွေနဲ့အမျိုးသမီးတွေကိုလည်းအနီးနားကစစ်သွေးကြွတွေထိန်းချုပ်ထားတဲ့တယ်အာဖာမြို့ကိုပြုတ်လိုက်ပို့လိုက်တယ်လို့ကတ်လုံကြုံရေးအဖွဲ့ပြောခွင့်ရကပြောပါတယ်။
ယူကရိန်းနိုင်ငံအရှေ့ကျန်းကိုဝင်လာရဆိုတဲ့ရုရှားရင်နံကိုယူကရိန်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာကိုအတိမပြုတ်နိုင်အောင်လို့အမေရိကန်အင်ဂျီနီယာကပြောပါရီအဲ့ဒီကိစ္စနဲ့ပတ်သက်လို့အရာရှိတွေအတူလက်တွဲလှုပ်ဆောင်နေပါတယ်လို့အင်ဂျီနီယာပြောခွင့်ရသူကက်သလင်းဟေဒန်ကပြောသွားတာပါရုရှားတွေနဲ့ရုရှားထောက်ခံမှုနဲ့ယူကရိန်းတွေကိုထပ်တလဲလဲကျူးကျော်ဝင်ရောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအစိုးရနေသေးပဲလို့လည်းသူကပြောပါရယ်။ကြာသပတေးနေ့ညပိုင်းမှာရုရှားစစ်မော်တော်ယာဉ်တွေယူကရိန်းနိုင်ငံအရှေ့ကျန်းကိုနေဆက်ဖြတ်ကျော်ဝင်ရောက်လာတာကိုယူကရိန်းတပ်ဖွဲ့ဝင်တွေကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာမဟုတ်ကြောင်းတောက်ကြနေအစောပိုင်းရုရှားအစိုးရကညင်းဆိုတာပါ။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရဲ့ယုံကတော့ရုရှားစစ်မော်တော်ယာဉ်တွေကအရေးအတွက်တော်တော်များများကိုယူကရိန်းစစ်တပ်ကတိုက်ခိုက်ဖျက်ဆီးလိုက်တာဟုတ်တယ်လို့ပြောပါရယ်။ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပို့ပေးတဲ့ရုရှားယာဉ်တန်းအစစ်ဆေးခံမှုရန်နာတဲ့နေရာနဲ့18မိုင်လောက်အကွာမှာရုရှားစစ်မော်တော်ယာဉ်တွေယူကရိန်းနိုင်ငံနဲ့ဝင်ရောက်လာတာတွေ့ရတယ်ဆိုတဲ့မီဒီယာသတင်းတွေကိုယူကရိန်းသမ္မတကအတည်ပြုခဲ့တာပါ။ရုရှားရဲ့အကူအညီရင်တန်းနဲ့ပတ်သက်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေရှိုရူနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်တို့တောက်ကြံတွေကတယ်လီဖုန်းဆက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပန်တဂွန်စစ်ဌာနချုပ်ရဲ့အပြောအရတော့မစ္စတာဟေဂယ်ကရုရှားရင်တန်းနဲ့ပတ်သက်လို့သိကြအောင်မိခဲ့တယ်။မစ္စတာရှိုရူကလည်းအဲ့ဒီရင်တန်းမှာရုရှားစစ်တပ်ကအစ်ဖက်ဆိုင်ရာဝန်ထမ်းတွေမပါပါဘူး။ဒီအကူအညီပေးမှုကိုအသုံးချပြီးတော့ရုရှားအနေနဲ့ယူကရိန်းကိုဝင်ပြီးတော့ထတ်ကျူးကျော်ဖို့မလုပ်ပါဘူးလို့ပြောခဲ့ကြောင်းသတင်းထုတ်ပြန်ရေးအရာရှိရေတပ်ဒုတိယဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါရရှင
်။အမေရိကန်ပြည်ထောင်စုမစ်ဇိုရီပြည်နယ်မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတဦးကိုရဲအရာရှိတဦးကပြစ်ဒတ်ခဲ့တဲ့အဖြစ်နောက်ပိုင်းမှာမနေ့ကတောက်ကြံနေညနေပိုင်းမှာဆန္ဒပြသူတချို့နဲ့ရဲတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတချို့ကပလင်းတွေအခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ပေမဲ့တစ်ချိန်တည်းမှာပဲတချို့အေးဂျင့်စွာဆန္ဒပြသူတွေကအဲ့ဒီလိုရန်လိုတဲ့ဆန္ဒပြသူတွေကိုလိုက်လံတားဆီးနေပါတယ်။အဲ့ဒီစတိုးဆိုင်ဟာအပြစ်သက်ခံခဲ့ရတဲ့ဆယ်ကျော်သက် Michael Brown တို့များတိုက်ခဲ့တယ်လို့ဆွဆွဲခဲ့တဲ့စတိုးဆိုင်ဖြစ်ပါတယ်။မနေ့က Michael Brown ကိုပြစ်သက်ခဲ့တဲ့ရဲရာရှိရဲ့နာမည်ကိုထုတ်ဖော်ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။အဲ့ဒီရဲရာရှိရဲ့နာမည်ဟာ Darren Wilson လို့ထုတ်ဖော်တဲ့သတင်းစာရှင်းလင်းပွဲမှာပဲ ဖာဂူဆန်ရဲ့ရဲအကြီးအကဲကမိုက်ကယ်ဘရောင်းဟာအဲ့ဒီစတိုးဆိုင်ကနေဒေါ်လာ50လောက်တန်းနဲ့ဆေးပြင်းလိတ်တစ်တာကိုခိုးယူခဲ့ပြီးပြန်ထွက်မှလူတဦးကိုလည်းချိန်ချောက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့ဆာယက်စာတန်းနဲ့ဗီဒီယိုတွေကိုဖော်ထုတ်ခဲ့ပါတယ်ရဲရရှိဟာဒါရယ်ဝီလ်ဆင်ရဲရရှိဒါရယ်ဝီလ်ဆင်ရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့အတွက်လုံခြုံတဲ့နေရာကိုပြောင်းရွှေ့ထားရတယ်လို့ရဲတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ရဲ့အရှေ့ပိုင်းစိတ်ကန်းတစ်ခုကတင်မောကုံတစ်တာတစ်ခုထဲမှာတွေ့တဲ့လူတွေကတအူသေးဆုံးပြီးတော့19ဦးမကဆေးရုံတင်လိုက်ရတယ်လို့ဗြိတိသျှအရာရှိတွေကပြောပါတယ်။ကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်းလူ35ဦးကို SS မြို့ Tilbury စိတ်ကန်းကတင်မောကုံတစ်တာထဲမှာတွေ့ရှိရတယ်လို့စုံစမ်းစစ်ဆေးသူတွေကပြောတာပါ။ Belgian နိုင်ငံ Zeeburg မြို့ကနေပြီးတော့တင်မောနဲ့ရောက်လာတဲ့ကုံတစ်တာကြီးတဲကနေအော်တန်တွေတန်တစ်တာကိုထုရိုက်တန်တွေကိုစိတ်ကန်းဝန်ထမ်းတွေကြားခဲ့ရတာလို့ဒုရဲမင်းကြီး Travel Rule ကသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။အခုတော့စိတ်ကန်းအာဏာပိုင်တွေကတင်မောဘော်ကတခြားကုန်တစ်တာတွေကိုလည်းလိုက်ပြီးတော့ရှာနေတယ်လို့သူကပဲပြောပါတယ်။သေဆုံးသူနေတဲ့အမျိုးသားတဦးရဲ့အမှုကိုတော့ရဲကအလူတက်မှုဖြစ်နဲ့ကင်တွင်နေပါတယ်။တင်မောရဲပါလာတဲ့တခြားလူတချို့လည်းခဏကောမှရေတက်ချွတ်တဲ့တာအေးတက်အလွန်ကဲခံစားရတဲ့အဝေးနာတွေခံစားနေရတာတွေ့ရပါတယ်။အဲ့ဒီတင်မော့ကုံတတာဘယ်နိုင်ငံကနေအစားပြုလာလဲဆိုတာမသိရဘူးလို့စုံစမ်းစစ်ဆေးသူတွေကပြောနေပြီးတော့အဲ့ဒီထဲမှာပါလာသူတွေကတော့အိန္ဒိယမျိုးနွယ်တွေဖြစ်မယ်လို့ယူဆရကြောင်းဆိုပါတယ်သူတို့ကဒီတင်မော့ကုံတတာကြီးတဲ့ကိုဘလို့ရောက်ရှိနေတယ်ဆိုတာလဲရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပီအိုအေအမေရိကန်အတန်းကနေသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံမှာ18ရာစုနဲ့19ရာစုတုန်းကခရီးရန်ယူဝါဒကိုမစွန့်လွတ်ပဲအသက်အသေးခံခဲ့ကြတဲ့ကိုရီးယားအာဇာနည်124ဦးကိုပုပ်ယဟန်မင်းကြီး Francis ကဆိုးမျိုးကလူအများရှိမှဂုဏ်ပြုချီးမြှင့်ခဲ့ပါတယ်။အခုလိုဂုဏ်ပြုတာဟာ Roman Catholic ကျောင်းတော်မှာသူတော်စင်အဖြစ်မတက်မတ်ခံရခင်အခြေအနေမှာနောက်ဆုံးအဆင့်ဖြစ်ပါတယ်။ဆိုးမျိုးတော်ဂွမ်ဟွန်ဟွန်းဂိတ်မှာဟောပြောတဲ့စနေမိန်ကုန်းမှာဆိုရင်လဲပုပ်ယဟန်မင်းကြီး Francis ကဆင်းရဲချမ်းသာကွာဟမှုကြီးထွားလာတာကိုထပ်ပြီးတော့ရှုံချလိုက်ပါတယ်။ဒါတာပရင်းနေတဲ့ကရောက်လာကလေးကဒီကိစ္စကိုသူထပ်တလဲလဲပြောနေတာပါပုပ်ယဟန်မင်းကြီးကမနေ့ကလည်းလူငယ်9000လောက်ကိုအာရှတဝမ်းမှာဆွဲကပ်နေတဲ့ရုပ်ဝတ္ထုပစ္စည်းပြိုင်ဆိုင်မှုတွေနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွဲတရားလှုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုဆန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်အခုလိုမပြောခင်မှာစီးဝိုးကရုတ်တင်မောနှင်းမြုပ်မှုမှာထိဆုံးခဲ့ရသူတွေရဲ့ကြံရစ်သူမိသားစုနဲ့အသက်ရှင်ကြံရစ်သူတချို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်
ပါကစ္စတန်နိုင်ငံမှာဝင်းကြီးချုပ်နဝက်ရှရက်ယာရုကနေဆင်းပေးဖို့တောင်းဆိုတဲ့အတိုက်ခံထောင်းနဲ့ချီပြီးတော့စနေနေ့ကဆန္ဒပြခဲ့ကြပါတယ်။အတိုက်ခံခေါင်းဆောင်အင်မရာခန်နဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တဟီယာအယ်ကဝါဒရီတို့ဦးဆောင်ပြီးတော့ပြုလုပ်တဲ့အစ္စလမ်ဘတ်မြို့ကဆန္ဒပြပွဲတွေကိုမစ္စတာရှရစ်ရဲ့တက်တန်းတစ်နှစ်ရှိပြီဖြစ်တဲ့အစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုပဲဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်တွေကဒီအစိုးရဖောက်လွဲဖောက်ပြန်လုပ်နေတယ်လို့ပြောနေတာပါ။ဒါမဲ့လည်းအတိုက်ခံအုပ်စုနှစ်စုကတရားဝင်တော်မဟာမိတ်ပြုထားတာမရှိသေးပါဘူး။ဝန်ကြီးချုပ်မစ္စတာရှရစ်ယာရုကဆင်ပေးပြီးတော့ရွေးကောက်ပွဲအသစ်ကျင်းပပေးမယ်။ရက်မကျညာမချင်းသူတို့ရဲ့လူတွေအစ္စလာမဘတ်မြို့မှာစတဲ့ချပြီးတော့ဆန္ဒပြမယ်လို့မစ္စတာခန်နဲ့မစ္စတာကွာဒရီတို့ကတနေ့ထံချထားပါတယ်။မစ္စတာရှရစ်ယာရုကအနာရလာတဲ့အမနစ်ကရွေးကောက်ပွဲမှာအကြီးအကျယ်မဲလိမ်မှုတွေရှိခဲ့တယ်လို့မစ္စတာခန်ကဆွဆွဲထားတာပါ။တောက်ကြနေတုန်းကတော့မစ္စတာခန်လိုက်ပါလာတဲ့မော်တော်ယာဉ်ကဆနာပြသူလူကိုဦးဆောင်ပြီးတော့အစ္စလာမဘတ်မြို့ကိုခြိတက်လာနေတုန်းမှာဂူရန်ဝါလာမြို့မှာသူ့ရဲ့ကားတနက်နဲ့ပြစ်ခတ်ရပါတယ်။ကြီးစံကကားကိုထိမှန်ခဲ့ပေမဲ့လည်းမစ္စတာခန်ဘာမှဖြစ်မသွားဘူးလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။သူတို့ရဲ့ရင်နှန်းကိုလူတွေကခဲရီနဲ့လှမ်းပေါက်ပြီးတော့လဲတိုက်ခိုက်ခဲ့ပါတယ်ရှင်။
အနောက်အာဖရိက၃နိုင်ငံမှာဖြစ်ပွားနေတဲ့အီဘိုလာရောဂါဟာမတူညီတဲ့အဆင့်ပုံစံတွေနဲ့ဖြစ်ပွားနေတာလို့နယ်စည်းမခြားဆရာဝန်များအဖွဲ့ဥက္ကဋ္ဌကပြောပါတယ်။ဂီနီနိုင်ငံမှာအခြေအနေတွေဟာတချို့တဝက်တည်ငြိမ်သွားပေမဲ့ Sierra Leone နဲ့ Liberia မှာအခြေအနေတွေဟာထိမ့်မရအောင်ဖြစ်နေပါတယ်လို့ဒေါက်တာဂျိုအန်လီယိုကမနေ့ကပြောသွားပါတယ်။အရင်တုန်းကရောဂါဖြစ်ပွားမှုတွေဟာရက်သက်တစ်ပတ်ရှစ်ပတ်သာကြာခဲ့ပေမဲ့အခုတစ်ခေါက်အတွက်ကတော့ရောဂါဖြစ်ပွားမှုလျော့ကျစေဖို့အတွက်လာပေါင်းများစွာကြိုးစားရလိမ့်မယ်လို့ဒေါက်တာလီယိုကပြောပါတယ်။ယောဂဖြစ်ပွားပုံကွာခြားချက်နောက်တစ်ခုက ယောဂဟာရွာအနှဲငယ်မှာပဲဖြစ်နေတာမဟုတ်ဘဲမြို့တွေမှာပါဖြစ်နေတာပါလို့သူကရှင်းပြပါတယ်။ Ebola ဟာ Liberia နဲ့ Sierra Leone မှာကျန်းမာရေးစနစ်တစ်ခုလုံးကိုဖျက်ဆီးလိုက်ပြီးဆေးဝါးဌာနတွေကိုလည်းပိတ်ပြရလောက်တဲ့အထိဆိုးရွားနေတယ်လို့နယ်စည်းမခြားအဖွဲ့ဥက္ကဋ္ဌကပြောပါတယ်။နောက်အာဖရိကမှာ Ebola ကြောင့်သေဆုံးရသူအရေအတွက်1100ကျော်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ဒီအပတ်အင်္ဂါနဲ့ဗုဒ္ဓဦးနေ့မှာတွင်စမ်းသပ်စစ်ဆေးပြီးအတီးပြုတ်နိုင်ခဲ့တဲ့ယောဂကူးစက်ခံရသူလူနာအယောက်150ကျော်ရှိတယ်လို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်
။နီပေါ်နိုင်ငံအနောက်ချမ်းမှာ3ရက်ဆက်တိုင်မိုးရေရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ခဲ့လို့လူ54ဦးမှကသေဆုံးသွားပြီးတော့142ဦးပျောက်ဆုံးနေပါတယ်။ခရိုင်မောင်းဆဲခရိုင်မှာရေလွှမ်းနေပြီးတော့အလောင်း54လောင်းဆဲယူရရှိထားပြီလို့ရဲအရာရှိသူကပြောသွားတာပါ။သေဆုံးသူတွေဒီထက်မကပိုများမယ်လို့ခန့်မှန်းထားကြပါရစေ။ကက်စလန်ဒူမြို့တော်အနောက်ဘက်မိုင်250လောက်ကွာဝေးတဲ့အဲ့ဒီဒေသမှာကြာသပတေးနေ့တွေကစပြီးတော့မိုးရေရွာနေခဲ့တာပါ။အဝေးပြေးလမ်းမကြီးတွေနဲ့မြို့ရွာလမ်းတွေရေဖုံးရင်ဖုံးဒါမှမဟုတ်မြေပြိုကျထားလို့လမ်းပိတ်နေပါလေ။လက်စင်မီဂျိုးတွေတယ်လီဖုန်းဆက်သွယ်ရေးတိုင်တွေကျိုးပြတ်ကြပြီးတော့လူထောင်ပေါင်းများစွာလဲရေပက်လဲဝိုင်းပိတ်မိနေတာပါ။နီပေါ်နိုင်ငံမှာကမိုးရွာဒီမှာဇွန်လကစတင်ပြီးတော့စက်တင်ဘာလမှာကုန်ဆုံးတာဖြစ်ပါလိမ့်ရှင
်။ Australia နိုင်ငံတောင်ပိုင်းမှာ Aboriginal data ကကျောင်းသားတွေကျောင်းတက်ရောက်မှုကိုမိဘတွေရဲ့ငွေကြေးထောက်ပံ့မှုရရှိတာနဲ့တွဲဆက်ထားမဲ့အစီအစဉ်တွေနောက်အပတ်မှာစတင်မှာဖြစ်ပါတယ်။မိဘတွေကတာသမီကိုကြောင်းမပို့ရင်အစိုးရထောက်ပံ့ကြေးတွေဆုံးရှုံးနိုင်ပါတယ်။ဒါပေမဲ့အခုလိုဆောင်ရွက်တာကိုဩစတြေးလျဝန်ကြီးချုပ်ရဲ့မူလဒေတာနေသူတွေရဲ့အရေးအကြံပေးအဖွဲ့ခေါင်းဆောင်ကအခုလိုအပြစ်ပေးတဲ့နီလန်းကိုရှော့ဖို့တိုက်တွန်းလိုက်ပါတယ
်။
ထိတ်တန့်ရောက်တဲ့နေ့ကိုကိုငိမ့်ချန်နဲ့မအီတန်နာကျော်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာလူငယ်တွေရဲ့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြပေးပါမယ်။မြန်မာလူငယ်တွေလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အဓိကပြဿနာဟာမူရစေဝါသုံးဆွဲမှုအန္တရာယ်ဖြစ်နေတယ်ဆိုတာကိုလူငယ်တို့ကြားစစ်တမ်းကောက်ယူနေတဲ့အဖွဲ့တစ်ဖွဲ့ကထောက်ပြလိုက်ပါတယ်။မြန်မာလူငယ်တွေထဲမှာ10ဦးမှ6ဦးအလုပ်လက်မဲ့ဖြစ်နေတဲ့အလို့အခံရှားပါတဲ့စိန်ခေါ်မှုနဲ့လည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီလိုအခက်အခဲတွေကိုအလေးနဲ့ထားဖြေရှင်းပေးဖို့ကိုလည်းသမရအပါအဝင်လွှတ်တော်ကလူငယ်တွေကတင်ပြတောင်းဆိုထားကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်2012ခုနှစ်ကနေ2014ခုနှစ်အတွင်းမြန်မာနိုင်ငံတွင်းက AR တိုင်းရန်ကုန်တိုင်းဒေသကြီးနှစ်ခုကအသက်16နှစ်ကနေ35နှစ်အတွင်းလူငယ်2000ကျော်ကိုစစ်တမ်းကောက်ယူခဲ့ကြတဲ့အခါမှာလက်ရှိမြန်မာနိုင်ငံမှာလူငယ်10ဦးမှ6ဦးကအလုပ်လက်မဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်ဆိုတာကိုမြန်မာလူငယ်များအစည်းအရုံးကလေ့လာတွေ့ရှိခဲ့ပါတယ်တဲ့ဒီအလုပ်ကိုင်းရှားပါမှုအသက်မွေးဝမ်းကြောင်းပညာရက်ကဘဝအာမခံချက်မရှိတဲ့အနေအထားမှာဖြစ်နေတယ်လို့မြန်မာလူငယ်များအစည်းအရုံးဥက္ကဋ္ဌကိုဇွဲရန်နိုင်ကပြောပါတယ
်နေရာဒီကအပီးပီးမှာကောက်ခံရတဲ့အခါမျိုးမှာလူငယ်10ဦးကိုကောက်ခံအဲ10ဦးမှာအမျိုးသားမျိုးမျိုးစုံစုံနဲ့6ဦးကအလုပ်လက်မဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်အပွဲရပြီးအလုပ်လက်မဲ့ဖြစ်နေတဲ့ပညာတတ်အလုပ်လက်မဲ့တွေရဲ့နောက်ရထားတဲ့ပွဲနဲ့လုပ်နေတဲ့အလုပ်နဲ့မကန့်ညီရတယ်ချို့ကြောင်လည်းကိုနေတဲ့ဒေသမှာအလုပ်ကံရှာလို့ပြောတယ်ချို့ကြောင်လည်းကိုဒေသကိုနယ်မြေမှာရှိတဲ့အလုပ်ကဒါမှမဟုတ်ကိုနဲ့ကန့်ညီတဲ့အလုပ်ကတကယ်ကံဝင်လုပ်တဲ့အခါမှာအဆင်ပြေရတယ်ကျွန်ရတယ်ပေါ့နော်ဘပေါင်းဆောင်ရဲ့ကဏ္ဍပေါင်းဆောင်ပြဿနာပေါင်းဆောင်ကိုရှင်းဆိုင်နေကြရတာပါလူငယ်
အလုပ်လက်မဲ့ဖြစ်နေတဲ့လူငယ်တွေကြားထဲမှာလူမှုပတ်ဝန်းကျင်ဆိုင်ရာပြဿနာမိသားစုစီးပွားရေးမပြေလည်မှုတွေနဲ့အတူစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းဖြစ်တာကြောင့်မူရစေဝါရဲ့တားကောင်ဖြစ်ရပြီးတော့အခုလိုမျိုးလူငယ်တုကြားဆိုးဆိုးဝါးဝါဖြစ်ပွားနေတဲ့မူရစေဝါပြဿနာကိုတပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအရေးယူဖို့ပြက်ကွက်ပြီးတော့လစ်လျူရှုထားတယ်လို့လည်းကိုဇွဲရန်နိုင်ကထောက်ပြပြောဆိုပါတယ်
သူတို့အလုပ်လက်မဲ့ပြဿနာအင်အားများလာရင်လည်းတဖြည်းဖြည်းမိသားစုရဲ့ဖိအားပေးမှုတွေခံရတယ်နောက်မိသားစုစီးပွားရေးကျဆင်းလာပြီးတော့မိုးရေစေဝါသုံးဆက်မိတာမျိုးတွေရာဇဝမှုကျွလွန်ပြီးတော့စီးပွားရှာတာမျိုးတွေဖြစ်ဖြစ်လာပြီးတော့သိုးွားတဲ့အခြေအနေမျိုးတွေရင်ဆိုင်ရအောင်ကျွန်တော်တွေ့ရပါတယ်။လောလောဆယ်အချိန်လေးမှာအတော်လေးကိုအမြန်ဆုံးကိုဖြေရှင်းရမယ့်ကိစ္စပါ။ပြောမယ်ဆိုလို့ရှိရင်အလုံးလမဲ့ပြဿနာအထက်တော့ကူစားပြီးဖြေရှင်းမယ့်ကိစ္စလို့ဖြစ်နေရပါ။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ရန်ကုန်မြို့ပေါ်အခြေခံပညာကျောင်းတွေအနည်းတစ်ဝိုက်မှာတော့မှကျွန်တော်တို့ကျောင်းသားလူငယ်ကိုရန်ဆယ်တန်းအခြေခံပညာမှာရွယ်လေးတွေလက်ထက်မှာ secret လေးတွေကိုစီခံတာတွေ့ရတယ်။တိုင်းနာဒေသတွေငင်းငယ်ရယူပြီးတဲ့ဒေသတွေနဲ့ဒေသတွေမှာဆိုရင်မိုးရေစေဝါလူငယ်တွေကစီးပွားပြီးရောင်းဝယ်ပေါက်ကကုသညောင်းဝယ်တာတွေအစိုးရဘက်ကလည်းအကြီးအကဲပြက်ကွက်တာတွေကြောင့်လူငယ်တွေမိုးရေစေဝါပေါ်မှာအတော်လေးအာရုံစိုက်လာကြတာနေပြီးတော့ထိန်းချုပ်ဖို့ခက်ခဲတဲ့အခြေအနေကိုရောက်လာနိုင်တဲ့အားမျိုးတွေကျွန်တော်တွေ့နေရပါတယ်။ဒါကြောင့်မိုးရေစေဝါပြဿနာကလည်းကျွန်တော်တို့အလင်းမြန်ဖြစ်ခြင်းနဲ့ပြဿနာဖြစ်တာကိုကျွန်တော်တို့ပြောခြင်းဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းမှာအလောက်ကန်ရှားပါမှုပြဿနာတွေနောက်အလောက်ကန်အခွင့်အလမ်းနှဲပါမှုပြဿနာတွေနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထိရောက်စွာကင်တွယ်ဖြေရှင်းပေးသင့်တယ်လို့အလို့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဥအောင်လင်းကလည်း VOA ကိုပြောပါတယ်
ဒီလိုတောင်းဝန်ရမှုပိုင်းမှာဒီ training center တွေအများမူးထွက်နေမှုတို့ကိုရုပ်တဲ့ wellness training တွေဒီ skill တွေမူးထွက်နေမှုတွေပုံမမြင်သေးရပါလေ။တင်ကြားလိုက်တဲ့တင်ယာရေးစနစ်ကလည်းအခြေခံကျတယ်ဗျ။နောက်ဒီမှာတော့တကယ်ဝန်ဖို့ဆက်မှာဖြစ်တင်ယာရေးစနစ်ရဲ့အားနည်းချက်တွေကလည်းတော်ဖို့ပြန်နေတယ်ဗျ။အင်းတော့သက်ဆိုင်ရာဖွံ့ဖြိုးအားလုံးမှာတောင်းဝန်ရှိပါလေ။
မြန်မာလူငယ်တို့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေအခက်အခဲတွေစိန်ခေါ်မှုတွေကိုနိုင်ငံတော်သမ္မတအနေနဲ့အထူးအလေးထားစဉ်းစားဆောင်ရွက်ပေးဖို့ကိုလည်းလူငယ်တွေကအလေးနဲ့ထားတောင်းဆိုပါတယ်လို့မြန်မာလူငယ်များအစည်းအရုံးကပြောပါတယ်
။နိုင်ငံတော်သမ္မတကိုလိမ့်မှုပြီးတော့သက်ဆိုင်တဲ့ပြည်ထောင်စုဝန်ကြီးတွေနှစ်တော်ဥက္ကဋ္ဌတွေနောက်သမ္မတအမည်မှာရှိနေကြတဲ့အကြံပေးအဖွဲ့တွေနောက်သမ္မတရဲ့အားကိုးရတဲ့ဒီအဖွဲ့အစည်းတွေကိုပြပို့ပြီးတော့သမ္မတအားကိုးရတဲ့ဆိုတော့သမ္မတအနေနဲ့အမြင်နဲ့လုပ်ငန်းတွေဆောင်ရွက်အခါမှာအကြံဉာဏ်တွေပေးပြီးတော့ဘောင်းဆောင်မှုရှိအဖွဲ့အစည်းတွေရှိပြပို့ပြီးတော့ကျွန်တော်တို့ဟိုတောင်းဆိုတာပါအဲ့တော့သူတို့ဘက်ကပြန်ဆောင်ရွက်ပေးစီချင်တာတစ်ချက်ပါပဲအဲ့ဒါတော့ဒီကျွန်တော်တို့တင်ပြတဲ့အချက်တွေပါဝင်အခြားသောကျွန်တော်တို့ပေါ်ပြနိုင်တဲ့လူငယ်ကိစ္စတွေကိုချေရွေးမြန်လေးဝိုင်းပြီးတော့ဆောင်ပေးဖို့ကျွန်တော်တို့ပြောချင်တာပါချေရွေးမြန်လေးဆောင်ပေးဖို့ဆိုတာကမူဝါဒတွေချမှတ်ရုပ်ဥပဒေတွေပြဋ္ဌာန်းတာမပြီးပါဘူးကိုယ်ကလည်းလူငယ်တွေကိုယ်တိုင်ပါဝင်တယ်လူငယ်ကိုယ်စားလှယ်တွေအစိုးရကိုယ်စားလှယ်တွေပါဝင်တယ်အဖွဲ့တွေဖွဲ့ပြီးတော့တေချာကိုလူငယ်ကိစ္စအောင်ဆက်စီချင်ပါတယ်တိုင်းပြည်မှာတခြားအရေးကြီးတဲ့ကိစ္စတွေရှိနေကျွန်တော်နားလည်ပါတယ်လူငယ်ကိစ္စရေးကြည့်ပါတယ်လူငယ်ကိစ္စကိုလူလူရှိရင်တိုင်းပြည်နာကအတွက်ကိုဝေဝါးကောင်းအောင်ဖြစ်ပါတယ်
မြန်မာလူငယ်တို့ကြားအလောက်ကန်ရှားပါနေတဲ့ပြဿနာကိုဖြေရှင်းပေးနိုင်မှုကအဓိကပညာရေးအဆင့်တန်းမြင့်တင်ပေးဖို့နောက်ပညာဆုံးငန်းတိုင်တဲ့အထည်အောင်မတင်နိုင်တဲ့လူငယ်တွေအတွက်အသက်မွေးဝမ်းကြောင်းပညာတွေသင်ကြားပေးဖို့ပြည်ပအလောက်ကန်ရှာဖွေကြတဲ့နေရာမှာလည်းမှန်ကန်တိကျမှုရှိတဲ့သတင်းအချက်အလက်တွေဝန်ဆောင်မှုပေးဖို့နဲ့မွေးဇေဝအနေနဲ့ကင်းဝေးအောင်လို့တရားဥပဒေနဲ့အညီထိရောက်အောင်ကင်တွယ်ဖြေရှင်းပေးဖို့အပါအဝင်နိုင်ငံပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာတိုင်းပြည်တည်ဆောက်ရေးလူငယ်တွေရဲ့အခမ်းအနားကိုအလေးထားစဉ်းစားပေးဖို့ကိုလူငယ်တွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမဆူစီတင်ပြပေးခဲ့တာပါအခုတင်ပြပေးမှာကတော့ဒီသတင်းပတ်အတွင်းကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတဲ့မြန်မာနိုင်ငံအကြောင်းတွေကကောင်းလို့ရရာတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ရှင်မအေးသန္တာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်
ဒီတစ်ပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြကြတဲ့မြန်မာသတင်းတွေထဲမှာတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ပြောဆိုချက်သတင်းတွေကိုဖော်ပြကြတာအပြင်တချို့သတင်းစာတွေကလည်းအမေရိကန်ကမြန်မာနိုင်ငံအပြောင်းလဲဖော်ဆောင်ရေးအတွက်ဘယ်လိုလှုံ့ဆော်နေလဲဆိုတာတွေကိုအရင်တော့ကမြန်မာနိုင်ငံမှာကျင်းပပြီးစီးသွားခဲ့တဲ့အာဆီယံဒေတာရင်းလုံခြုံရေးဆွေးနွေးပွဲနောက်ဆက်တွဲသတင်းတွေဖြစ်နေရေးသားဖော်ပြကြပါတယ်အတွင်းမြင်ဆောင်မတွေသုံးသက်ချက်အဆောင်မတွေမှာတော့ဩဂုတ်လ14ရက်နေ့ရက်စွဲနဲ့ The Nation Multimedia.com online သတင်းစာမျက်နှာကဆောင်မရှင် Curtis S. Chin ရဲ့အတွင်းမြင်ဆောင်မကိုအရင်ဆုံးပြောပြချင်ပါတယ်။အာရှဒေတာတွင်ကွဲပြားမှုတွေကြောင့်ဒေတာကိုဘယ်လိုရိုက်ခတ်မှုတွေရှိလဲဆိုတဲ့အကြောင်းဖြစ်ပါတယ်
။ Asia's progress still hackled by politics of identity လူမျိုးဘာသာတွင်ပြင်းလက္ခဏာစတဲ့ကွဲပြားတဲ့ပုံသဏ္ဍာန်တွေပေါ်လိုက်ပြီးဖြစ်ပေါ်နေတဲ့နိုင်ငံရေးတွေကြောင့်အာရှဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဟာချုပ်နှောင်ထားခံရတယ်လို့ဖြစ်နေတယ်လို့ခေါင်းစဉ်တက်အရေးသားထားပါတယ်။အာရှတိုက်ကိုလာရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ပထမဆုံးအာဖရိကနယ်ပွားအမေရိကန်သမ္မတရဲ့ထိပ်တန်းတန်တမန်ဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအရှိတောင်အာရှဒေသကနိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကိုပုံသေးဖြစ်နေတဲ့အနေအထားအယူအဆတွေကနေကြော်လွန်တက်လှမ်းကြဖို့တိုက်တွန်းပါတယ်။ဒါမှသာအာရှဒေသကိုငင်းချမ်းရင်းနဲ့တာယာဝါပြောမှုကိုဖြစ်စေလိမ့်မယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာဆိုရင်ဝီဂါ၊တိဘက်စတဲ့လူမျိုးတွေမြန်မာနိုင်ငံမှာဆိုရင်လည်းမတူကွဲပြားတဲ့130ရောရှိတဲ့လူမျိုးစုတွေစသဖြင့်ရှိနေကြပြီးသူတို့တွေအပေါ်မှာထားတဲ့အစိုးရရဲ့မူဝါဒတွေပြုမှုဆက်ဆံပုံတွေအကြောင်းပြုပြီးတော့ဆန္ဒပြတာတွေလူမှုအထူးကုံအရေးခင်းတွေဖြစ်နေကြရပါတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းအစိုးရကအတိအမှတ်ပြုတာမခံရတဲ့ရိုဟင်ဂျာဆိုတဲ့လူနည်းစုမွတ်စလင်တွေမြန်မာအများစုလွှမ်းမိုးထားတဲ့အယတအစိုးရနဲ့ရှမ်းကချင်ကရင်စတာတွေအပါအဝင်လူမျိုးစုတိုင်းရင်းသားတွေကြားမှာကလည်းတင်းမာမှုတွေဖြစ်နေပါတယ်လို့ရေးသားထားပါတယ်။အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သုံးသက်ရေးသားချက်ဆောင်းပါးတစ်ပုဒ်ကိုတော့ဩဂုတ်လ13ရက်နေ့က ARE online စာမျက်နှာမှာဖတ်လိုက်ရတာပါ။ Bambi's peace process could take several generations ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင်စောရန်နိုင်ကအခုလိုသုံးသက်ရေးသားထားပါတယ်။
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားလက်ရှိတွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြီးမြောက်ဖို့ကိစ္စဟာမျိုးဆက်တွေနဲ့ချီပြီးတော့အချင်းယူရနိုင်တယ်လို့ငြိမ်းချမ်းရေးညှိနှိုင်းမှုဆွေးနွေးနေတာကိုနိနိကကစောင့်ကြည့်လေ့လာနေတဲ့သူတို့ကပြောတဲ့အကြောင်းအစချီပြီးတော့ရေးသားထားပါတယ်။တမရဦးသိန်းစိန်ဟာကိုပိုင်အုပ်ချုပ်ခွင့်တောင်းဆိုလာကြတဲ့တိုင်းဒေသလက်နက်ကိုင်သဘုံတွေနဲ့တနိုင်ငံလုံးအပြစ်ခတ်ရဆက်ရေးအရင်လက်မှတ်ထိုးဖို့လိုလားနေပြီးတော့အဲ့ဒီနောက်မှာမှနိုင်ငံရေးရဆွေးနွေးမှုတွေဆက်လုပ်မယ်လို့ဆိုပါတယ်။ဒါပေမဲ့ညှိနှိုင်းဆွေးနွေးနေတာဟာအခုဆိုရင်လာပေါင်းအတန်းကြာနေပြီဖြစ်တယ်လို့မြန်မာပြည်လေ့လာသူ Ashley Sock ကထောက်ပြလိုက်တဲ့အပြင်တမရတွေပြောင်းသွားတဲ့အထိတောင်မှမရေရာသေးဘူးလို့ပြောကြကြောင်းရေးသားထားပါတယ်။ Ashley Sock ဟာနော်ဝေနိုင်ငံအခြေစိုက်မြန်မာညီညာရေးအထောက်အကူပြုအဖွဲ့ဖြစ်တဲ့ MPSI ရဲ့အတိုင်ပင်ခံအရာရှိတစ်ယောက်ဖြစ်ပြီးတော့မကြာခင်ကမှဖိလစ်ပိုင်နိုင်ငံကိုသွားပြီးတော့ဖိလစ်ပိုင်အစိုးရနဲ့နိုင်ငံရဲ့တောင်ပိုင်းမှာလှုပ်ရှားနေတဲ့မိုးရိုလူမျိုးစုတပုံတွေကြားညှိနှိုင်းရေးဆွေးနွေးနေတာကိုသွားရောက်လေ့လာခဲ့သူဖြစ်ပါတယ်။1989ခုနှစ်ကလေးကသူတို့ဆွေးနွေးနေကြတာဆိုရင်အခုထိထိရောက်လေ့လာတဲ့သဘောတူညီမှုဘာမှမရသေးဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံမှာရှေ့လာမယ့်နှစ်ကျင်းပမယ့်ရွေးကောက်ပွဲဟာဆိုရင်လေညဉ့်ညံရေးဆွေးနွေးမှုဖြစ်စဉ်ကိုကြံ့ညာသွားစေအောင်မှာဖြစ်တယ်လို့ MPSI ကထောက်ပြထားတယ်လို့ဆိုပါတယ်။နောက်တစ်ချက်ကလည်းရွေးကောက်ပွဲအပြီးအနာဂတ်မှာတက်လာမယ့်တခြားသမ္မတတူဦးဦးဆောင်တဲ့အစိုးရဟာအခုလက်ရှိဦးသိန်းစိန်အစိုးရဆောင်ရွက်နေတဲ့ညဉ့်ညံရေးလုပ်ငန်းစဉ်အတိုင်းဆက်သွားမယ်မသွားဘူးဆိုတာလည်းမသေးဝဲဘူးလို့ South ကထောက်ပြထားတဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို irrawaddy.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာပြောင်းလဲမှုတွေဖြစ်ပေါ်လာပြီးတော့မှထုံးစံထက်အများကြီးပိုပြီးတော့မြန်မာနိုင်ငံကိုထိတွေ့ဆက်ဆံလာတဲ့အိန္ဒိယနဲ့မြန်မာနိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ရေးထားတဲ့ဆောင်းပါးတွေကိုလည်းပြောပြပေးချင်ပါတယ်။The strategic importance of Myanmar for India. India နိုင်ငံအတွက်မြန်မာနိုင်ငံရဲ့မဟာဗျူဟာကြောင့်အရေးပါမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးရှင်စရီဒါရာမတ်စွာမီရဲ့ဆောင်းပါးကို thediplomat.com စာမျက်နှာမှာဖတ်လိုက်ရတာပါ။အ
ိန္ဒိယနိုင်ငံမှာမိုဒီအစိုးရတက်လာပြီးနောက်နိုင်ငံသားဤဝန်ကြီးဆုရှမာစွာရက်ဟာအာဆီယံညီလာခံတဲ့ဒေသတွင်လုံခြုံရေး ARF ညီလာခံတက်ရောက်ဖို့မကြာသေးမီကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။တကယ်တော့မြန်မာနဲ့အိန္ဒိယတို့ဟာ1950ခုနှစ်ကစလို့မိတ်ဆွေနိုင်ငံတွေအဖြစ်လက်မှတ်ထိုးခဲ့တာပါ1948မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစီအစိုးရလက်ထက်မှာခက်ခွက်ခွာနေခဲ့ပေမဲ့1994မှာနှစ်နိုင်ငံကုန်သွယ်ရေးအတွက်လက်မှတ်ထိုးရင်းပြန်လည်ဆက်ဆံခဲ့ပါတယ်တောင်အာရှနိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ SAARC အတွက်မြန်မာရောတရုတ်နိုင်ငံပါစီးပွားရေးအရေးပါတာမို့2012ခုနှစ်ကစပြီးအိန္ဒိယအဆင့်မြင့်ခေါင်းဆောင်တွေမြန်မာနိုင်ငံကိုပို့ပြီးလာရောက်လည်ပတ်ပါတယ်။မြန်မာနိုင်ငံနယ်လဲဒေါ်လာတန်း900ဘူကုန်သွယ်ရေးစာကြွန်ထိုးခဲ့တဲ့အထက်မှာကလကတားနဲ့စစ်တွေစိတ်ကန်းကြားကူးလူးဆက်ဆံမဲ့ရခိုင်ပြည်နယ်ကကလရန်စိတ်ကန်းစီမံကိန်းကြီးလဲပါဝင်ပါတယ်။လာမယ့်အောက်တိုဘာလကျရင်အိန္ဒိယဗေချန်အင်ဖာကနေမန္တလေးမြို့ထိဘတ်စကားပြေးဆွဲရေးတွေစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကမြို့32မြို့မှာမြန်နှုန်းမြင့်အင်တာနက်လိုင်းတွေကိုအိန္ဒိယကတပ်ဆင်ပေးထားပါတယ်။အိန္ဒိယဟာမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာယင်းနှိမ့်နှံမှုလှုပ်ထားသလိုတာတာကားကုမ္ပဏီကလည်းတာဘိုအင်ဂျင်သုံးထရက်ကားတက်စင်ရေးဆက်ယုံတွေကိုမြန်မာနိုင်ငံမှာလုပ်ဖို့အိန္ဒိယအစိုးရကိုယ်တိုင်ငွေကြေးထောက်ပံ့ထားပါတယ်။အခုဆိုရင်နိုင်ငံအပြန်အလှန်ကုန်သွယ်ရေးပမာဏဟာ 1.2 ဘီလီယံနီးပါးရှိနေပါပြီ။အရှိတောင်အာရှဒေသကိုအိန္ဒိယရဲ့ကုန်စည်တွေစီးဆင်းရေးမှာမြန်မာနိုင်ငံဟာအရေးကြီးတဲ့ထွက်ပေါက်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲအိန္ဒိယနိုင်ငံမိုးရေကနေမြန်မာနိုင်ငံကိုဖြတ်ပြီးထိုင်းနိုင်ငံမဲဆောက်မြို့အထိအဝေးပြေးလမ်းမကြီးတည်ဆောက်မဲ့စီမံကိန်းကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ဒေသရင်းမှာတရုတ်ရဲ့ဩဇာအရှိန်အဝါမြင့်တက်လာတာကြောင့်တစ်ဖက်ဆောင်းနေမဖြစ်ရအောင်ထိန်းလိုတဲ့အတွက်အိန္ဒိယကမြန်မာနဲ့ဆက်ဆံရေးကိုတိုးမြှင့်လာတာဖြစ်ပါတယ်။အပြည့်အစုံကိုတော့ thediplomat.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်
။ India needs to push connectivity corridors with Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ Business Standards Internet စာမျက်နှာမှာဆောင်းပါးရှင် Irons က August 14ရက်နေ့ရက်စွဲနဲ့ရေးသားထားပါတယ်။တရုတ်နိုင်ငံလက်ဦးမှုတွေရဖို့အတွက်လှုပ်လာနေတာမို့လို့အိန္ဒိယနဲ့အရှိတောင်အာရှဒေသကြားကုန်သွယ်ရေးနဲ့ကျူးလူပူပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်ဖို့အတွက်ဆိုရင်အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာစီမံကိန်းတွေကိုအချိန်မီပြီးဖို့လိုတယ်လို့ကျွမ်းကျင်သူတွေရဲ့အမြင်နဲ့ဆောင်းပါးကိုစာထားပါတယ်မြန်မာနိုင်ငံဟာအိန္ဒိယအရှိမြောက်ဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကကြတယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယရဲ့တန်မတ်ဟောင်း VS Seshadri ကအစီအစဉ်မှာဆိုထားပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးပွင့်လာပြီးတော့ဒီမိုကရေစီစနစ်ဘက်ကိုဦးတည်လာတဲ့အမျှသုံးနိုင်ငံအဝေးပြေးလမ်းမကြီးနဲ့ကလဒန်စီမံကိန်းတွေအများလို့သွားဖို့လိုအပ်တဲ့အကြောင်းလည်းသူကပြောထားပါဗျ။မြန်မာနဲ့အိန္ဒိယနိုင်ငံကြားကုန်လန်းကကုန်သွယ်မှုဟာအမေရိကန်ဒေါ်လာ35တန်းပဲရှိပြီးတော့မူဆယ်နဲ့တရုတ်နိုင်ငံကြားကုန်သွယ်မှုအမေရိကန်ဒေါ်လာ1ဘီလီယံဘူးရှိတာကြောင့် အများကြီးနေတယ်လို့သူကထောက်ပြထားပါတယ်။ဒါပေမဲ့အိန္ဒိယနဲ့မြန်မာကြားတည်ဝင်လမ်းကြောင်းနဲ့မဟုတ်တဲ့ကုန်သွယ်မှုဟာရင်ထက်ပိုပြီးတော့စီစီကားကားရှိလာတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်မှာလည်းအလင်းမြန်ဖွံ့ဖြိုးတိုးတက်မှုလိုအပ်နေတာကြောင့်မလို့အိန္ဒိယဘက်ကလုပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေကိုမြန်မာနိုင်ငံဘက်ကလည်းကြိုဆိုလိုက်မယ်လို့အိန္ဒိယတန်အမတ်ဟောင်းကပြောပါတယ်။2018ခုနှစ်ကြာရင်ဒီ Infa မှာရထားလမ်းဆောက်ဖို့ပြင်နေပြီးတော့မိုးရီကတဆင့်မြန်မာဘက်ခြမ်းအထိကိုဖောက်သွားဖို့အစီအစဉ်ကအရေးပါလိမ့်မယ်လို့သူကပြောထားပါတယ်။ဒီဆောင်းမရဲ့အဆိုမှာတော့မြန်မာနိုင်ငံကစီးပွားရေးဖွင့်ပေးလိုက်ပြီးတော့ဒီမိုကရေစီကိုဥတီလာနေတာကြောင့်မလို့အိန္ဒိယအနေနဲ့အမြန်ဆုံးလှုပ်သွားတင်တယ်လို့ပြောဆိုတာနဲ့အဆုံးသတ်ထားပါတယ
်။မြန်မာနိုင်ငံကအဆက်အသွယ်ရေးနည်းပညာပြောင်းလဲတိုးတက်မှုနဲ့ပတ်သက်လို့သတိထားကြိုဆိုတဲ့သဘောမျိုးရေးသားထားတဲ့ဆောင်းပါးကိုလည်းဆက်ပြီးတော့ပြောပြပေးချင်ပါတယ်
။ The Christian Science Monitor ဆာမျက်နှာမှာတော့ Talk is certainly cheap in Myanmar and that could be costly ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံက mobile phone တွေဈေးပေါ်လာတာနဲ့အဲဒီကနေကြီးမားတဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့အကြောင်းကိုဆောင်းပါးရှင် Sebastian Strangle ကရေးထားပါတယ်။စေဆိုးရလက်တက်ကဆက်သွယ်ရေးကိုထိန်းချုပ်ပြီးတော့အင်တာနက်တို့လက်ကင်ဖုန်းတို့ကအရန်ဈေးကြီးကြောင်းဒါပေမဲ့အခုခါမှာတော့ဈေးတက်တသားနဲ့တယ်လီဖုန်းခေါ်ဆိုပြီးတော့အင်တာနက် data service တွေလည်းမြန်မာနိုင်ငံမှာအသုံးပြုလာနိုင်ပြီလို့ဆိုပါတယ်ဒါပေမဲ့လည်းတစ်ဖက်မှာကတော့ဈေးပေါ်ပေါ်နဲ့တုံးလို့ရလာတဲ့အတွက်သတင်းတွေရောသတင်းအမှားတွေပါတမဟုတ်ချင်းပြန့်နှံ့လာနိုင်ကြောင်းဘာသာရေးလူမျိုးရေးအထူးရုံးတွေအလွယ်တကူဖြစ်လာနိုင်တယ်လို့ Stanford တက္ကသိုလ်က Ella Kellen ကပြောထားပါတယ်အခြေအနေတွေတင်းမာနေတဲ့အချိန်မှာသတင်းတပုတ်ကိုအွန်လိုင်းမှာတင်ပြီးဖြန့်လိုက်တာကြောင့်မန္တလေးမှာပဲဖြစ်ဖြစ်တခြားဘယ်မြို့မှာပဲဖြစ်ဖြစ်မီးဟုံးဟုံးတောက်သွားနိုင်တယ်လို့လည်းပြောပါတယ်ဒီကြောင့်ပြည်စုံကတော့ Christian Science Monitor မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံက The Nation သတင်းစာမှာတော့အဆောင်မရှင်ဂျင်ပိုးလက်ရဲ့ကျန်းမာရေးဆိုင်ရာဆောင်းပါးတပုတ်ကိုအခုလိုမျိုးဖော်ပြထားပါတယ
် A slow burning global emergency ဒဇဒဇနဲ့စိုးရိမ်ပွဲကောင်းလာတဲ့ကမ္ဘာအရေးပေါ်လူအချက်ဆိုပြီးတော့ထိုင်းနိုင်ငံမှာဒီကနေ့ထုတ်ဝေတဲ့The Nation သတင်းစာမှာဆောင်းပါးရှင်ဂျင်ပိုလာကရေးသားထားပါတယ်။ဘန်ကောက်မြို့မဟီရောတက္ကသိုလ်ကငှက်ဖျားရောဂါတိုက်ဖျက်ရေးသုတေသနလုပ်နေတဲ့ပမောက္ခဝှိုက်ရဲ့အစီရင်ခံစာတစ်စောင်မကြသေးမီကထွက်ပေါ်လာပါတယ်။မြန်မာအပါအဝင်အာရှနဲ့အာဖရိကဆယ်နိုင်ငံကလူနာပေါင်း1200ကျော်ရဲ့သွေးနမူနာကိုစစ်ဆေးလေ့လာခဲ့တာဖြစ်ပါတယ်။ပမောက္ခဝှိုက်နဲ့အဖွဲ့ဟာပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းမြန်မာနယ်စပ်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်။လေလာတွေ့ရှိချက်အားလုံးကိုခြုံကြည့်ရင်အရှေ့တောင်အာရှနိုင်ငံအများစုဟာအာတီမစ်ဆင်နင်းဆိုတဲ့ငှက်ဖျားဆေးယဉ်ပါနေတာကိုတွေ့ရတဲ့အတွက်ငှက်ဖျားရောဂါတိုက်ဖျက်ရေးလုပ်ငန်းအတွက်စိတ်သက်ကြစရာဖြစ်နေတယ်လို့ပမောက္ခဝှိုက်ကပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့လက်တွဲပြီး Global Fund အဖွဲ့ကြီးက HIV, TB နဲ့ငှက်ဖျားရောဂါတိုက်ဖျက်ဖို့ဒေါ်လာဘီလီယံပေါင်းများစွာသုံးစွဲခဲ့ပေမဲ့တကယ်တမ်းမှာတော့ကမ္ဘာလူဦးရေ3000လောက်ရဲ့အသက်ကိုသာကယ်တင်နိုင်ခဲ့တယ်လို့သူကဆိုပါတယ်။တက်ကရစ်2000လုံးကဆိုရင်ငှက်ဖျားပိုးကြောင့်တနေ့ကိုလူ3000တေဆုံးနေရကြောင်းမြန်မာနိုင်ငံမှာတော့ငှက်ဖျားကြောင့်နှစ်စဉ်ထောင်နဲ့ချီတေဆုံးနေရပြီးအများစုဟာစီးရင်မရှိဘဲတည်နေရတဲ့အကြောင်းသူကပြောပါတယ်။ထိုင်းနိုင်ငံမှာတော့ငှက်ဖျားကြောင့်တေဆုံးနေရသူလူဦးရေလျှော့ချခြင်းနဲ့လို့ဆိုရင်ဖြစ်နိုင်ခြေရှိပေမဲ့မြန်မာနိုင်ငံမှာကတော့မလွယ်သေးတဲ့အကြောင်းနှစ်ပေါင်း40ကျော်အစိုးရကလစ်လူရှုထားတာကြောင့်ရောကျန်းမာရေးကဏ္ဍမှာသုံးဆွဲတဲ့ဘတ်ဂျက်ပမာဏအလွန်နည်းနေတဲ့အတွက်ကြောင့်ဒီလိုဖြစ်နေရတယ်လို့သူကထောက်ပြထားပါတယ်။အပြည့်အစုံကို thediplomat.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒီတစ်ပတ်အတွက်တော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းဖော်ပြချက်တွေကိုစူးစီးထားတာကတော့ဒီလောက်ပါပဲနော်။ဒီလိုစူးစီးတင်ပြချက်ကိုစနေညပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေသလိုပဲနိုင်စင်ကမ္ဘာမီဒီယာတွေထဲမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းတွေကကောက်နှုတ်ချက်တွေကိုတော့ VOA ရဲ့မနေ့ပိုင်းအစီအစဉ်တွေမှာတင်ပြပေးနေပါတယ်ရှင
်။မအေးသနာကျော်စုစည်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့စနေညချမ်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 30နဲ့51တို့ကနေပြီးည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုကတော့ဥကြောစံသာအစီအစဉ်ပြီးထုတ်လုပ်သူမတ်စုမုံနဲ့အတူတင်ပြမယ်စနေညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင
်မင်္ဂလာပါသောရရှင်များခင်ဗျာမြန်မာနိုင်ငံကိုမကြခင်ကသွားခဲ့တဲ့အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီး John Kerry ဟာသူတို့အမေရိကန်ပြည်ထောင်စုအစိုးရကပြစ်မှတ်ထားဒဏ်ခတ်အရေးယူထားတယ်ဆိုရက်စီးပွားရေးလုပ်ငန်းရှင်ကြီးတူပိုင်တဲ့ဟိုတယ်မှာတဲခိုသွားခဲ့ပါတယ်ဒါဟာတဲ့အရေးကြီးတဲ့ကိစ္စမဟုတ်ပေမဲ့အမေရိကန်တို့ကသူတို့ကပြစ်မှတ်ထားဒဏ်ခတ်တယ်ဆိုရက်ကိစ္စကိုသူတို့ကလည်းအလေးနဲ့ထားရလားဆိုတာတစ်ချက်ဆွေးနွေးလိုပါတယ်တခါဒီလိုပြစ်ခတ်ပြစ်မှတ်ထားဒဏ်ခတ်တဲ့ကိစ္စဟာပြစ်မှတ်ကိုမှန်ရလားဘလောက်ပြစ်မှတ်ထားခြင်းခံရတဲ့လူတွေကိုဘလောက်နစ်နာသလဲပြည်သူလူထုအတွက်ဘလောက်အကျိုးပိုရှိသလဲဆိုတာဆွေးနွေးလို့ရင်းလည်းဖြစ်ပါတယ်ပုံပြီးအရေးကြီးတာကဒဏ်ခတ်တဲ့ပြစ်မှတ်တွေကသူတို့ရဲ့ဒဏ်ခတ်မှုကပြစ်မှတ်ကိုထိရလားပြစ်မှတ်ကိုမထိဘဲနဲ့ဘေးကျော်ထိလို့ဘေးကလူတွေမဆိုင်တဲ့လူတွေနစ်နာရသလားဆိုတာလည်းဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဓိကတော့ဆိုတော့ဆွေးနွေးသမျှကိုပြန်လဲဖြစ်ကြဖြစ်ရှင်းပေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်စဉ်းစားရွေးချယ်ထားပါတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့အေယဝတီဦးအောင်စောမြန်မာနိုင်ငံကြောင့်နှစ်ပေါင်းများစွာရေးသားဆောင်ကြည့်လာတဲ့ပုဂ္ဂိုလ်အထွေထွေမဆက်ပြေးရမလို့ပါဘူးနောက်ဒေါက်တာရမျိုးသိန်းမြန်မာရေးသုံးဆက်တဲ့နိုင်ငံရေးသိပ္ပံသမတူဖြစ်ပါတယ်နောက်သူကတော့ထင်ရှားကြော်ကြားတဲ့ကိုမိုးသီးစွန်ဖြစ်ပါတယ်ကိုမိုးစီကတော့မြန်မာနိုင်ငံကိုတန်ခတ်ရေးယူဖို့စတင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်ထဲမှာထိတ်တန့်ကပါတဲ့ပုဂ္ဂိုလ်တယောက်ပါဆရာဆရာပါပါဒီကနေ့မှသူနဲ့ကျွန်တော်ပြန်တွေ့ရပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမေးပြရစီခင်ဗျာဒီကိစ္စနဲ့ပတ်သက်မြန်မာပြည်သူတော်တော်များများဒါဘလောက်အရေးကြီးတဲ့ကိစ္စမို့လို့အရေးကြီးလို့ပြီးဆွေးနွေးနေရသလဲဆိုပြီးတော့ Facebook တွေမှာလည်းပဲရေးထားဆဲထားတာတွေအများကြီးတွေ့ရပါတယ်ပြီးရင်ကျွန်တော်အချိန်ရလို့တင်ပြပေးပါမယ်ဆိုတော့ပထမဆုံးကျွန်တော်သူတို့နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုရင်ဒီကိစ္စဘလောက်အရေးကြီးတယ်လဲ။ဒါအမှတ်တမဲ့အမှုမဲ့အမှတ်မဲ့ထားလိုက်တဲ့ကိစ္စလားဆိုတာကိုခတ်တူလို့စီသုံးသပ်ပြစေချင်ပါလေ။ကောင်းစောအရင်ပြောပါခင်ဗျာဘယ်လိုသဘောပါလဲ။အမေရိကန်နိုင်ငံရဲ့ဝန်ကြီးကသူတို့တန်ခတ်တဲ့ဆိုတဲ့နေရာမှာသူတက်ခုသွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါဘလောက်ဟုတ်ကဲ့
။အဲကျွန်တော်မြင်တာကတော့လေကျွန်တော်ဒီနောက်ွယ်မှာတော့အမေရိကန်ကကျွန်တော်ပြောခဲ့တယ်လို့ပါပဲ။သူအင်စာလုပ်ပြီးသားဖြစ်ပါတယ်ဒီနေရာမှာဒီ import တဲ့ပြည်ပိုင်နေဆိုတော့လည်းသူတို့တည်ပြီးသားဖြစ်ပါတယ်ဆိုတော့ဒါကိုသွားတယ်ဆိုတဲ့ကောကျွန်တော်ထင်တယ်သူတို့ဒီထဲမှာတိုက်ကုန်းထဲမှာဒီ US sanction FDN list ထဲမှာ crony ထဲမှာသူတို့စိတ်ထဲမှာသူဟာအဖြစ်လွတ်နိုင်တယ်လို့ယူဆပြီးတော့သူတို့တဲသွားတာပေါ့လေလို့ကျွန်တော်တို့ယူဆတယ်ဒါပေမဲ့မီဒီယာတော့ export လုပ်တဲ့ခါမှာတော့ဒါ backfire ဖြစ်သွားတော့ဆိုတော့တဘောကဒီ sanction list နဲ့ပတ်သက်ပြီးတော့ဒါဟာအရန် controversial ဖြစ်သေးတယ်ဒီလူတွေကလက်မခံဘူးเนาะဒါနဲ့ပတ်သက်ပြီးတော့လည်းအများစုကစောင့်ကြည့်နေတယ်စောင့်ကြည့်နေတဲ့အထက်မှာလည်း US မှာရှိတဲ့သူရဲ့ lobby အုပ်စုတွေရော media တွေရော FBI မှာရှိတဲ့အုပ်စုတွေအဲဒါဒီကိစ္စနဲ့ပတ်သက်ပြီး US ကကြောင်းသူတို့လုံးပြီးရှောင်ထွက်သွားမှာလားဒါမှမဟုတ်ဒီကိစ္စရဲဝင်းဝင်း straight forward ဖြစ်တဲ့နန်းနာတစ်ခုနဲ့ဒါကိုဖြေရှင်းမှာလားဆိုတာကိုကျွန်တော်ထင်တယ
်
question ထုတ်နေစေဖြစ်တာကိုအခုကပေါ်ပြလိုက်လို့ကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့ဆိုတော့ဒီအဖြစ်ကြီးရင်တဲ့သူတို့ပွင့်ပွင့်လင်းလင်းသူတို့ကိုယ်တိုင်ပြောနေတဲ့ပွင့်လင်းမြင်သာမှုကိုသူတို့ကိုယ်တိုင်မပြောဘဲနဲ့တာမလင်းတပတ်ဝင်တဲသောသလိုလိုတချို့ကလည်းခံစားရတာကိုတွေ့ရပါတယ်ခင်ဗျာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာရမျိုးသိန်းဘယ်လိုသဘောပါလဲဒေါက်တာရမျိုးသိန်းဒီကိစ္စကိုဒေါက်တာရမျိုးသိန်းကြားပါလား
list လောက်ခံထားရတယ်ပေါ့လေဒီခရိုနီပိုင်နဲ့ဟိုတယ်မှာတဲတဲ့ကိစ္စဟာအမှန်တကယ်ကတော့တပတ်ကကြည့်လို့ရှိရင်ဒါနိုင်ငံရေးအရကျင့်ဝတ်ကိုဖောက်ဖျက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျအထူးသဖြင့်တော့ဒီအောက်ခြေမြန်မာပြည်သူလူထုတရက်လုံးရဲ့မျက်နှာကိုနော်အိုးမဲတုတ်တယ်လို့လည်းမြင်ပါတယ်နော်အဲ့ခါကျတော့ဒါဟာဟိုဆက်ရှင်ဥပဒေမှာနော်ဘလူချွင်းချက်တွေပါတော်လဲပဲဒီလိုတဲမှုမျိုးဟာမလုံတဲ့မလုံထိုက်တဲ့နောက်မြန်မာပြည်သူတွေရဲ့မျက်နှာကိုဟိုအရေးမလုံတဲ့ပုံစံမျိုးတက်ရောက်ခဲ့တာကိုတော့တွေ့ရပါတယ်ဗျ။အဲဒါကြောင့်မလို့ပြည်တွင်းမှာလည်းပဲဒီနိုင်ငံရေးတိုက်ခိုက်နေကြမှာ เนาะช่างนายงานนี้สิทธิ์ဝင်ဆိုတဲ့အတိုင်းဝိုင်းနေကြဟောအဲ့ဒါတော်တော်လေးဟိုအလေးထားပြီးသူ့မြောက်တွေ့ရပါတယ
်ဟုတ်ကဲ့အာကျွန်တော်ဒီမှာဖြစ်ဆက်ပြီးပြောမှာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုမှာရှိတဲ့သတင်းထုတ်တွေကလည်းအထူးစိတ်ဝင်စားရပါတယ်ဒါကြောင့်အမေရိကန်နိုင်ငံသားရဲ့ရုံးရနေစဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာချက်တွေဇက်တိုက်ကိုမြည်ခဲ့ကြပါတယ်ပထမဆုံးချက်တွေကတော့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကသူတို့ဟာဘာမှအမှားအယွင်းမလုပ်ခဲ့ဘူးဒါကင်းလုတ်ခွင့်အောင်ရှိတယ်အဲ့ဒါကြောင့်တဲ့တယ်ဘာညာသူကရောချသွားတယ်သတင်းထုတ်တွေကနောက်နေ့မှထပ်ပြီးတော့မေးရခါတော့နောက်ဆုံးသူတို့စီကအဖြေကဘာလဲဆိုလို့ရှိရင်ဒီဟိုတယ်ဟာသူတို့ black list လောက်ထားတဲ့လုပ်ငန်းရှင်ရဲ့ဟိုတယ်မှန်စီးတဲ့အတွက်ကြောင့်မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနအင်ရှင်ကိုပြောပါတယ်တဲ့ခင်ဗျားတို့ကျွန်တော်တို့ဝန်ကြီးတွေဟိုတယ်ပြောင်းပေးပါဆိုပြီးတော့သူတို့ပြောကြခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့မြန်မာဘက်ကမပြောင်းပေးခဲ့ပါဘူးတဲ့နောက်အဲ့ဒီပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးဖြစ်ဆွဲပြောတာကမြန်မာပြည်ရဲ့နေပြည်တော်ဆိုတာဟိုတယ်အရေးတော်လည်းသိများတာမဟုတ်ဘူးသူတို့ဝန်ကြီးရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဟာလည်းခက်ရှားရှားမို့လို့ဒီနေရာမှာမလွှဲသာလို့တဲရပါတယ်ဆိုပြီးတော့နေတဲ့ဝန်ခံနဲ့လေတန်နဲ့ပြောသွားတာနောက်ဆုံးပြောကြားချက်ဖြစ်ပါတယ်အဲ့ဒါကျွန်တော်ဖြစ်ဆွဲပြောကြလို့ပါတယ်အခုကိုမိုးစီးရဲ့သဘောထားကိုမေးလို့ပါတယ်နိုင်ငံကြီးတနိုင်ငံကမင်းတို့တိုင်းပြည်အတွက်ငါတို့လိုလိုလုပ်ပေးမယ်လို့ပြောတယ်ပြီးတော့သူတို့လှုပ်ထားတာသူတို့လူကိုပွင်းလင်းမြင်းမြင်းသားသားမပြောဘဲနဲ့ဝင်တဲသွားတယ်ဘယ်လိုသဘောပါလဲခတ်တူတူစပါခင်ဗျာကိုမို
းအင်းရတော့ဒီလိုတဲတာကူတာနဲ့ပတ်သက်လို့ကတော့လေသိပြီးတော့ကျွန်တော်ဒီအမေရိကန်ရဲ့ policy ကိုထင်ဟထားတယ်လို့တော့မယူဆပါဘူးဆိုတော့ဒီသူတို့ဒီ technically ပေါ့ဗျာဟိုအခက်အခဲတွေရှိနိုင်တယ်။နောက်ကျွန်တော်တို့ဒီနေ့ပြီးတော့ဝန်ကျင်တော့အမှအားလုံးကလည်း Tony Pine Hotel တွေကြီးပဲဖြစ်နေကြတယ်။အဲ့တော့တခုမဟုတ်တခုတော့တဲရမလို့ဖြစ်လာတာပေါ့လေ။အဲ့တော့ Gaddafi လာတော့ကကျွန်တော်တို့ဒီ New York Central Park ထဲမှာအဲ့ဒါထဲထိုးပြီး
တဲ့နေရာ
ကိုပို့ပေါင်းတာပေါ့။နောက်နောက်တစ်ခုကအဲ့တော့ဒီ Hotel မှာတဲလိုက်တဲ့အတွက်အမေရိကန်ရဲ့policy ဘလောက်တက်ရောက်မှုရှိတယ်လေကိုကျွန်တော်ပို့ပြီးစိတ်ဝင်စားပါတယ်
ဟုတ်ကဲ့
တဲတာခိုတာကိုတော့ကျွန်တော်တိတ်ပြီးတော့အာရုံမဆိုင်ပါဘူး
ဟုတ်ကဲ့အဲ့ဒီဟာစိတ်ဝင်စားတဲ့ဘက်ကိုကျွန်တော်ဆက်ပြီးဆွေးနွေးတာပါခင်ဗျာကျွန်တော်ဒီမှာတစ်ခုပြောရအောင်သော်သော်ကိုမိုးသီးပြောသလိုပဲဘယ်ဟိုတယ်ကလွတ်မှလဲခရိုနီနဲ့တဲစရာမှမရှိတာဆိုတော့သော်ရရှင်တယောက်ကတော့ဖုန်ကြီးကျောင်းမှာတဲဖို့ပဲရှိတော့တယ်ကျွန်တော်ကပြောရင်လည်းဖုန်ကြီးကျောင်းတွေရောခရိုနီနဲ့လွတ်ရလားတလောတုန်းကပဲခရိုနီပိုင်နဲ့ဘသူပိုင်နဲ့တက်တနာတက်ကြသေးတယ်လို့ပြောမှဖြစ်ပါတယ
်ဒီလိုဟုတ်ပါတယ်ဟုတ်ပါတယ်အဲ့ဒါလည်းမှန်ပါမယ
်ဒီလိုဝေဖန်တဲ့အထက်မှာဒီ Facebook ထဲမှာတန်ငါတော့တပားရဲ့ရေးသားထားကြအဲ့ဒီ line အတိုင်းပဲဒီဟာကိုကျွန်တော်လည်းပြန်ကြလို့ပါတယ်သူတို့ဒီဆရာတော်အရှင်အရိယဆိုတဲ့ပုဂ္ဂိုလ်ကရေးသားထားတာဖြစ်ပါတယ်ဦးဇော်ဇော်ရဲ့တဲခူကမှတဲသွားတာဟိုတယ်မှာတဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဆွေးနွေးချက်ကိုဆရာတော်ကကြူပြီးသုံးသပ်ထားတယ်မဆရတဲ့အမဲကိုသဲနဲ့ပတ်တယ်ဆိုတာမျိုးတွေဟာဒါပညာရှိသူတော်ကောင်းတွေမနှစ်သက်တဲ့အလုပ်တွေပါတဲ့မပြည့်တာလည်းဖော်ပြရောက်တယ်တဲ့တခြားနိုင်ငံတကာမီဒီယာတွေဝေဖန်တာတော့ထားပါရဲကိုယ့်နိုင်ငံကိုယ့်လူမျိုးကဝေဖန်တာကတော့မြန်မာနိုင်ငံကြီးပွားတွတ်တဲ့သွားမှာကိုမမြင်လူချင်းတဲ့သဘောသက်ရောက်လေမလားဆိုပြီးတော့ဆရာတော်ကတွေးမိတယ်လို့ဆိုပါတယ်တိုင်းပြည်တဲ့အခွန်တွေအပြည့်အဝဆောင်ဖို့အဲ့ဒါတွေကိုသာသတိထားပါစုညောင်းကလုပ်တွေဖြစ်မဲ့အရေးအပြောဆိုမျိုးကိုဆောင်ကျင်သင့်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်ဆရာတော်ကတကယ်တော့တပြည့်တော်တို့ဒီအစီအစဉ်ကိုဆွေးနွေးတာဟာဘယ်သူမှပုံကူရရမုန်တီးခြင်းလည်းမရှိပါဘူးအမေရိကန်ရဲ့လုပ်ရကိုသာတပြည့်တော်တို့ထပ်ပြီးတော့ပြောလို့ချင်းဖြစ်တယ်လို့ဆရာတော်ရဲ့ပြောကြားချက်ကိုပြန်ကြလိုပါတယ်နောက်ပုဂ္ဂိုလ်တူကလည်းပဲဆရာတော်လိုပဲသူကတော့ဥဇော်ဇော်ဘက်ကဘက်လိုက်ပြီးတော့ရှင်းနေလိုက်ခွင့်ပေးပါတဲ့အဓိကကတော့ဥဇော်ဇော်ဟာအခြားသောခရိုနီများနဲ့လုံးဝမတူပါဘူးတဲ့ခြားနာပါတယ်တဲ့ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့လုပ်ရကတော့တိုင်းပြည်အတွက်လည်းအကျိုးရှိတယ်ဘယ်မှာဘလောက်လှူတယ်ဒါနိုင်ငံရေးပါတီရဲ့ဘလို့ဟာတွေကိုဘလောက်လှူတယ်ဆိုတာမျိုးနဲ့ရေးထားပါတယ်ဒါတွေလည်းပဲကျွန်တော်တို့အနေနဲ့ကတော့အဓိကမဟုတ်ပါဘူးဒီပုဂ္ဂိုလ်ကိုမုန်းနေရလဲအကြောင်းမရှိပါဘူးအဲဒါမဲ့ဥဇော်ဇော်ဘက်ကရှင်းနေလိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်သောရရှင်အမျိုးသမီးမခင်ဦးမြန်မာပြည်ဆိုတဲ့အမျိုးသမီးတယောက်ကရေးထားပါတယ်နမည်ပြတဲ့ခရိုနီဟိုတယ်မှာတော့မတက်စီရှင်ပါဘူးတဲ့ဒီမျိုးသမီးပြောတာကတော့ဥဇော်ဇော်ရဲ့ဟိုတယ်မှာတဲတဲ့ကြားလို့စိတ်မကောင်းပါဘူးတဲ့အမေရိကန်အစိုးရအနေနဲ့ဥဇော်ဇော်ကိုဘယ်လိုလုံလောက်တဲ့အချက်လက်တွေနဲ့ဒဏ်ခတ်ထားတယ်ဆိုတော့ကျွန်မအတိအကျမသိဘူးဒါပေမဲ့သိကြတာကတော့မြန်မာပြည်မှာဥဇော်ဇော်လက်လီရောင်းချနေတဲ့ဓာတ်ဆီဆိုင်တွေကတော့နေ့စဉ်နဲ့အမျှတမန်အငှားရင်မှောင်းပြည်သူတွေစီကဓာတ်ဆီခိုးခိုးနေတာကိုတော့သိကြသိပါတယ်တဲ့ဓာတ်ဆင်ကထွက်လာတိုင်းစီမံမပြည့်လို့ငါနဲ့ကင်ဆယ်နေတဲ့အငှားရင်မောင်းသမားတွေရဲ့အတန်ကိုနေစဉ်ကြားနေရပါတယ်။နှကန်းလန်ဝယ်ရင်တပလင်းနှစ်ပလင်းတုံးလောက်တော့ရော့ရဲလို့ကြားနေရပါတယ်။ ဒီလိုစင်းရဲသားတွေစီကတော့ခိုးနေတဲ့သခုပိုင်ခုတွေမှာတဲရာကြတော့တကယ်ပဲစိတ်မောင်းဖြစ်ရပါတယ်တဲ့ဆိုတော့ဒါလည်းပဲကျွန်တော်တို့ရဲ့အဘော်လုံးဝမဟုတ်ပါဘူးသောရရှင်မျိုးသမီးမခင်ဦးဆိုတဲ့ပုဂ္ဂိုလ်ဟာဟိုအဲ့တော့ဆရာတော်ဖရာရဲ့ရေးသားချက်နောက်ပြီးတော့ဦးမမင်းရဲ့ရေးသားချက်တွေကိုဒါနဲ့ပြန်ကြရပြန်ဦးအောင်သောဦးအောင်သောဘယ်လိုသဘောပါလဲခင်ဗျာဒီသောရရှင်ရဲ့အပြန်လန်ဆွေးနွေးချက်ကို
အဲ့ကျွန်တော်မေးရလား
ဟုတ်ပါတယ်
ဒီလိုပါကျွန်တော်မြင်တာတော့လေဒီ American ကုနာ policy ဆိုတော့ကိုမိုးဒီဆိုတာပြောလို့ပါကျွန်တော်မြင်တာကဒီ Treasury Department ကအခုဒီ ASEAN list ကိုလောက်ထားတဲ့အခါမှာလုပ်ငန်းတဲ့နှစ်တရားနေစပြီးတော့အဲတိုက်ကွန်းတချို့ကို Korea တချို့ကိုစပြီး audit စင်းရင်စစ်ဝင်နေပြီဖြစ်ပါတယ်အဲ့ဒါကတော့ US အစိုးရနေပြီးတော့ကိုယ်စားလှယ်တွေစပြီးစစ်နေပြီဆိုတော့ကျွန်တော်ယုံကြည်တာတစ်ခုကတော့အဲ Max မြန်မာကိုလည်းကျွန်တော်ထင်တယ်အဲအတုံဖာမောက်စင်းရင်စစ်ပြီးပြီလို့ကျွန်တော်ယူဆတာဆိုတော့ US ကဒီမြန်မာပြည်နဲ့ engagement စပြီးကြတဲ့ကောကအဲတချို့ crony တွေကိုသူတို့ရဲ့ဒီစံပြ crony တွေအဖြစ်နဲ့သူတို့ list ကနေထုတ်ဖို့အစီအစဉ်ရှိပါတယ်အဲ့တဲ့ကြောင့် US ကလည်းကျွန်တော်ထင်တယ်အဲ့ဒီဘက်ကို direction ဘက်ကိုတွားနေတဲ့အတွက်ကြောင့် tax တကူနာဘလောက်ပေးတယ်လဲအမြေတွေဘလောက်တင်ထားတယ်လဲတက်နေဘလောက်ရင်းနှီးမှုရှိတယ်တက်နေခွာပြီးနေပြီလားအခုဖြစ်ပေါ်ပြောင်းနေတဲ့ transition ပေါ့လားပြောင်းနေတဲ့ transition မှာဒီ crony တွေက part of the problem လား part of the solution လားပေါ့သူတို့ကအဖြေတစ်ခုလားပြဿနာတွေကပြဿနာတွေပဲလားပေါ့အဲ့ဒါကိုသူတို့ sensitive လေ့လာနေတာဖြစ်ပါတယ်အဲ့ဒီအချိန်မှာဘယ်သူ့ကိုသူတို့ခေါင်းခေါက်ပြီးရွေးပြီးတော့မကြခင်မှာသူတို့အနေနဲ့ sanction list ကထုတ်မလဲဆိုတာပိုစိတ်ဝင်စားဖို့ကောင်းတယ်ထင်တယ်အဲ့ဒီထဲမှာဥစော်စော်များပါသွားနိုင်သလားဆိုပြီးကျွန်တော်ကတော့တွေ့နေမိပါတ
ယ်ဟုတ်ကဲ့တချို့မီဒီယာတွေကလည်းဟိုဟာမြန်မာဒီအမေရိကန်နိုင်ငံသားကြီးဌာနကဒုတိယဝန်ကြီးသူကနောက်လာမှသွားမယ်ဒီကိစ္စကိုဆွေးနွေးမယ်ဆိုပြီးတော့ Wall Street Journal တို့တွေကလည်းပဲရေးသားခမန့်ထားကြတာလည်းကျွန်တော်ဖတ်ရပါတယ်ဟုတ်ကဲ့ဆိုတော့ကျွန်တော်တခုသိချင်တာကကိုမိုးစည်းကိုပဲမေးပြအမေရိကန်ဟာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းစဉ်တချို့ကိုပိတ်မှတ်ထားတယ်ဆိုတဲ့နေရာမှာသူတို့အကျိုးစီးပွားပေါ့တကယ်တမ်းကြတော့သူတို့မလုပ်စေချင်တဲ့ဥပမာကိုရီးယားနဲ့ဆက်သွယ်တဲ့လုပ်ငန်းမျိုးတွေလာလည်းနဲ့ပညာလုတ်တဲ့ကိစ္စအဲ့လိုလူမျိုးတွေကိုလည်းပဲဒီ sanction လုတ်တဲ့စီးရင်မှာထပ်တွေ့မယ်လို့ကြားပါရယ်ကိုမိုဒီရဲ့အဲ့ဒီတော့အဲ့ဒီ American မကြိုက်တဲ့လူနဲ့ပေါင်းတဲ့ဟိုအဓိကထားပြီးသူရွေးမှလားစောစောအမျိုးသမီးပြောသူပြည်သူတွေကဓာတ်စီခိုးတဲ့လူတွေကိုကိစ္စတွေကိုထပ်ပြီးစဉ်းစားပါရဲ့လားသူတို့ကိုမိုဒီဘယ်လိုသဘောပါလဲ American sanction လုတ်မဲ့လူရွေးဖို့ရွေးနေဟို
America သူကသူ့ရဲ့ global policy ပေါ့နော်အဲ့ဒါရော regional policy ရောပေါ့အဲ့ကျွန်တော်တို့ local policy policy တွေအဲ့ဒါတွေအားလုံးပေါ်မှာချိန်ဆပြီးဗမာပြည်ကိုချင့်ကြရတာပဲလေဆိုတော့ဗမာပြည်ကအရေးရှိအနေအထားရှိကိုအမေရိကန်ဆိုရဲဒီဒီ foreign policy ပေါ့နိုင်ငံသားရေး policy မှာဦးစားပေးမဟုတ်သေးဘူးဗျအဲ့တော့ဗမာပြည်ကတချို့ကျွန်တော်နဲ့ဟိုအမြင်မတူတဲ့ကျွန်တော်တို့ရဲဘော်တွေရှိပါတယ်ဆိုတော့ဗမာပြည်ကဆိုတော့မဟာပြည်ကတိတ်အရေးကြီးတယ်ဒါကြောင့်မို့အမေရိကန်နဲ့တရုတ်ကြားမှာလူနေတယ်လို့အဲ့လိုဒီယူဆချက်တွေကကျွန်တော်တို့ငယ်ငယ်တည်းကလေဒီနေ့ထိကြားနေရတာပေါ့တကယ်အဲ့ဒါကိုမဟုတ်ဘူးလို့ကျွန်တော်ယူဆတယ်ပထမဆုံးအမေရိကန်ဗမာကိုစိတ်ဝင်စားခဲ့ရတဲ့အချက်ကခါပဲရှိခဲ့တယ်အဲ့ဒါဒုတိယကမ္ဘာစစ်အဲ့ဒီဒုတိယကမ္ဘာစစ်မှာဂျပန်ကိုတိုက်ထုတ်ဖို့အတွက
်ဒါ
လည်းအင်္ဂလိပ်လော်ဘီကြောင့
်
ဆိုတော့အမေရိကန်ကဝင်ခဲ့ရတယ်တခုရှိတယ်ဒါကြောင့်မို့ဗမာပြည်မှာအမေရိကန်စစ်ရေးကကျူးကျော်ခဲ့တယ်ဆိုတဲ့အထောက်အထားရှိတယ်အဲ့ဒါကျွန်တော်တို့အမေရိကန်စစ်တွေက
ကိုမိုဒီအဲ့တော့ကျွန်တော်တခုမြင်မယ်ဒီမှာ
ကသူကစိတ်ဝင်စားမှုမရှိတော့ဘူ
းကျွန်တော်ကြားဖြတ်မြင်မယ်ကိုမိုဒီ
ဒီဆိုလို့ရှိရင်ကျွန်တော်တို့ဗမာပြည်အရေးကိုဘလောက်မှထိရောက်ရောက်မလွတ်တာအားလုံးအသိပဲ
ကိုမိုဒီကျွန်တော်မေးပြရတဲ့ဒီနေရာမှာအခုအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒဟာကမ္ဘာမှာနေရာတကာမှာအရှုံးကြီးပဲ Burma is the only success story ဆိုပြီးတော့အမေရိကန်အခုသံမတ်ဖြစ်နေတဲ့လူကိုယ်တိုင်ကျွန်တော်အင်တာဗျူးလုပ်ခဲ့တာမှာပြောမှုပါတယ်သူကမြန်မာနိုင်ငံပြည်သားချင်းသူတို့လက်ညှိုးထိုးပြစရာကဲငါတို့လို့လို့ဒီမှာအောင်မြင်ခဲ့တယ်ဆိုတာမျိုးလက်ကျန်ဖြစ်မဲ့ဒီဆိုတာအတွက်အမေရိကန်ဆိုတာအတွက်အဲ့ဒါကြောင့်တော်အရေးကြီးအဲ
့ဒါလည်းဥစ္စာဆိုတာရဲ့အဓိကကဒီမှာရှိတဲ့ American Policy Maker ရဲ့အမြင်မဟုတ်ဘူးအဲ့ဒါလည်းဒီတာအမတ်ရဲ့အမြင်ပဲဖြစ်မယ်လေ
မဟုတ်ဘူးထင်တယ်အစိုးရအ
စိုးရနာမည်ပြက်နေတာတော့ကြာလာပြီပေါ့ဆိုတော့အဲ့ဒီဟာလည်းသူ view side မှာလည်းမဟုတ်ဘူးအဲ့တော့လောလောဆယ်ဥမာမအစိုးရအာဏာရလာတဲ့ခါကျတော့သူက soft power ပေါ့ဒီလိုရဲ့တုံးလာတဲ့ဒီဒီ soft power approach ကကျွန်တော်တို့ draw push or republican တွေတော့လို့မဟုတ်တော့ဘူးသူတို့ကဟိုနည်းနည်းပုံပြီးတော့ချင်းကတ်တယ်အဲချင်းကတ်ပြီးတော့သူတို့လိုချင်တဲ့ဒီ policy အတိုင်းကိုဖိအားပေးမယ်အဲဆင်းပြောရရင်တော့ဟိုဘောသူအခွင့်အရေးလည်းပေးမယ်ဖိအားလည်းပေးမယ်အဲ့လိုနီးကိုသွားလာ
ဟုတ်ကဲ့
ဟုတ်တော့ဗမာပြည်ကိစ္စကနံပါတ်1အမေရိကန်ရဲ့ဦးစားပေးမဟုတ်ဘူးဒါပေမဲ့လောက်ရမယ် obligation တခုတာဝန်တခုဖြစ်နေတယ်တော့သူတို့လာတယ်လာတော့အခုသူတို့ဒီ policy ကြည့်ရင်လည်းသူတို့အချက်၄ချက်ပြောထားတယ်အဲ့ဒါကနံပါတ်1ဒ
di kroni di ane ne, ala, jenaroh demokrasi ni lu kuih do, macam macam abu. Nak kroni dia demokrasi pujian jangan mulu, atau tau kaya me, terus apa insan mulu dekler lewa me, sahaja pembo. Ilo cedih pihar eh, pihar eh kaya dia cedih nak gay ni lah, awu tu awu siwa me tawon je lah. Jadi, oh di mana pihar pun mulu lama mahu. Elo di mana jenaroh, ne pahin di lulu ya lah de, di cedih poma. Aku di kiri ni jenaroh semua zawa de. Elo jenaroh demokrasi yang azul di pihdu dia balu je le. Kroni dia kah balu je le. Ei poma jenaroh solution on syarom eh cedih pihar babi. Kalau jenar luar demokrasi luar jenar luar bulu jenar, terus terus siwa ye terus terus payah saya bulu, mesti kaya sih jenar bu. So hari pama jenar luar di luar ame, kalau tiri jaja piawa ame sini jenar luar, orang sana tu kita mah apa sih jenar, ni nanti orang sana ama, kalau jenar luar demokrasi ni luar punya jah sih jenar, kalau jenar luar sana, kalau terus apa luar jenar, terus siwa ye ego, terus longjong jenar, sih jenar, elah sini terus Amerika ni sini tiri jaja. Kalau jenar luar jenar tungja sih jenar, terus kita mah apa ame. Tama biar demokrasi ni luhur ini siapa? Nampak tahu pilihan si kerja siapa? Kalau aku di jangkar itu ada dah, kalau ni dia tu kau cina luhur kau, dia offer itu aku bayar luhur cina ni ni.
Okay, kemudian okay, cina ni ni amat doktor yang using opik kau je mana? Dia guna aku mesti biar ada Amerika ni. Amerika ni pima thamuri ha, besan ini luhur dah luhur. So seluruh pima deh ada gaya. Tiap pada la, bego, shorti biro, macam senduri ni naya repiya juga sih dila, belum ni malah.
Enak ni pada biro, kena jono kuang zo suni tu ada bai ma. Amerika yang suya ga jono ru biro masih dia kroni di, dega cuchu bole. Aduan pamau CCB pip lima sura tu ya usa jagaro. Jono ni ma biro ma ni ni dia ni thaya bo pinai je, em dah ma ni dia lu jono ni ma le. Pabu lu lesu lesi cini ma ni ma biro dega. Kroni dorong mian-mian ha, no, Amerika suya ni makan udi, bermak suya ye le, itu pamau sese mu, belum ha, kan yuja dide ni thamah si usulau jenua, pertama ni ne biaje mare, nampak cakar jaro, kena kumudu suni dale apai ma, jenua mian apa, mian ni ha, Amerika ye, nengen jai polisi ma, jici de ni ama si ni de, lulu jenua mian mare ya, lesi Obama suya ha, turu nengen jai polisi ye. Oh, orang buat tak ku, zaman yang kita tisau buat, jadi jadi luar ni deh, lu cina ni mana? Nah, sih lepas yang oh, China ni ada mah, oh, Amerika suaya ni kenyai policy ha, tu tu boleh. Obama suaya ni kenyai policy ha, oh, social muri, jasa muri, pin ni deh, ni thamiu mah, zaman dia tu lu buat keu, orang buat macam tak ku cepu buat, tu lu as, sendai, choose ha ni deh, nak dapat kah le, tiu ni kenyai ni, zaman ni kenyai sesang iya ha, oh, Amerika suaya tu. Oh, di dalam orang di South Sudan mah, atau liu jeje dulu Myanmar. Ini kajar lo, cungkai dia krisis mah, di kroni di net tiada sesuatu. Tua wayu dulu orang, daya dulu orang, si kere apa ini ha? Amerika tu ye muda cuci buan ye, tu ye muda longjong ye tu, di kaji je deh lo cunoa Myanmar.
Okay, yeah. Atau cunoa di ni mah si buai loga dah tu gulai pikau jimar. Ada kuzi ya cipare, cunoa dia kuzi ya suni jinah. Amerikan suka pilih matahari, surat kroni, surat si boy itu mari ya. Amerikan pilih pilih macam tu kebe ni na bayar lah. Suruh mana na bayar, terus si boy ni gaya sign dua hari surat le pujian jawab hari. Erah ni pada biar belah mandel le, belah hulu le kuzi ya, ni suni biwaknya.
Oh, okay. Di Amerikan sanksi kalah malu malu. Amerikan sanksi lalu dia tu di, kira macam kroni le kroni dek on, sebenarnya si boy. Dengan aneh-aneh yang wali pamenau, tiga hari jenol CMB lu kau ni, jenol time ni lekha kari lu ni le, dengan ni ada macam ni lu mari ada, tapi ni tiga jaga mana? Tiga hari nak kau ni lewe CYI tu tiga jaga lo, tiga hari tu CYI tu sah mori, di sesuatu kalama, ojo tu kalama, jadi kau ni tu piara jauh ni ada, belum aku payment macam ni sesuatu ni dah bilu kau ni lu bangun ni, ini je jaga kaca lo. Oh, sanksi ni sih di sini, jenama sih di sini tu. Siway kau ni ni ada tu, kau ni dah. Mami, dah mami. Tiga tu, tu ye, tu apa tu? Jenama tiga tu ada defense ni sih ni. Oh, tu ye kau ni kah? Si je biasa ni boleh. Eh, khusus malah tu ada tidas kau. Tidas saya tu pihon biru, baju ni. Agak jauh dari Amerika ni le. Oh, di situ bawah ni le pihon, oh pihon ni sana sih. Oh, di kemari pihon ni kau ni dia le. Jadi tu yang kami kau pilihan yang jenis sulit ni, kami kita harus siway ni nanti kita buat oh, jadi tu yang kena kami nak jenis tenan ni nak siwa, ada ada itu alam yang harus.
Okay. Now, so name the Russian, do you see what they are? Yan nine chipper, Kunyan nine. Kunyan and Javala.
Okay,
Kunyan and the Boral Javia. Okay,
yeah. Oh, Megan, Yamanang and Borang, I'm not a little short neighbors and that nine in the man. ก็ถ้าคนเคลื่อนนี่เลยสุดแล้วเฉพาะเลยแต่ไม่กันกูไปกูอยากแค่ไหนอุ้ยกูเรียนชูเชียร์ดีหรอกูชูกูปัดเชียร์ยาเสียเฉพาะเดียวแต่จอมก็จอมก็ไม่ทราบว่าโอ้นอกจากนี้มันยังบอกมาทั้งสิ่งที่ไม่ถูกเลยนั่งยี่สิบวันลุงมุกยี่ยังเจ้าเลยตัวเดียวสิละสุดแล้วไม่ก็ทุกอย่างว่าที่เอามือชี้บุหรี่ไปเกี่ยวจะมาเลยแต่เพื่อการเปลี่ยนมาเลยลิบเดียร์จะรู้ข้อควรดูกันดูแลสักคนนี้ชูกูดักขัดได้บ้างเนี่ยโอเคจะน้องเปลี่ยนมาไหม
chabare. Ocho is negago, dilu lanjangu quintaraba. You will quit that system be agri de amari, you long get out of saying, yes, we are, I want you to keep at it. Turo letter, I young do it down below, Shalangi Jabari. A solo genaga, Pinzi, Yimmy, Suya going down, the general, William down in the Chima, Janet Kelly, Ganjari, Ura, Yu Pusudari, Matadin of Ulu, Gojamare, where do you the mother?
Okay, okay. Lutheran to Yitaresa to Pian Pajimadire, now eight Patriaquara. Mamonsan, Lemero, Umamonsan, Lemero, the Mamonsan, Ula Kula, General Mahodato. Do you sagar of Bajitales or American Suaha, Mimananga? Do you know Lunica Thomas Suya go a chat that we don't look at it? Now to do Mandagalura, come down to Yamanayed, Dunhapi Sumuri, you saw him look at it, Dari Hatia Parade. I mean, to do Mandagalura, come on, them like you, Bakhia, Kumamonsan. I love to go Babiolet from Yamananga. สีบัวยินมานักงานเนาะอสินสีบัวยินโรงงานนี่อารมณ์หาโครนี่ไปสั่นได้โรงงานน่ะผิดแต่ด้วยล้วยช่างบัวก็รออินดังคักๆบาเลยเราเยี้ยจีขึ้นเนี่ยผิดนี่พวกไม่รู้บ่าวเด้ตุนมุนาตะคู่ไปถ่ายตะลอก็สุยินเนี่ยกุละตะมักก็อภเฝอก็โบจุจีป่ายได้อิงกูรองงาบียุงกันพุ่นแก่เลยตะละโอดอลลาร์บลาวดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอลลาร์ดอ ခဲ့ပါတယ်တဲ့အဲ့ဒါဘခုမြမအစိုးရကိုလုံနေတာတခုကသူကဥပမာပြထားတယ်လက်ထက်မှာဓာတ်ကင်ပြီးရမ်းနေတဲ့ကလေးစိုးကြီးကိုတဲ့သူ့ကြိုက်မုတ်ပေးပြီးဓာတ်ကိုရှော့တောင်းနေရတဲ့အနေထားပါတဲ့မြမအစိုးရနဲ့အမေရိကန်ရဲ့ဆက်ဆံရေးအာသူကပြောထားတယ်ဥပမာပြထားလွန်သွားရင်လည်းခွန်းလို့ပါတဲ့လွန်လားမလွန်လားတော့ panel ကိုပဲကျွန်တော်မေးကြောက်ရပြီးတော့မှဒါကြောင့်အမေရိကဟာထိရောက်တဲ့အကူအညီပေးအစီအစဉ်နဲ့မြန်မာနိုင်ငံကိုဒေတာရင်းသူ့မဟာမိတ်ဖြစ်တိဆောက်ဖို့ကြိုးစားနေလို့ပြောချင်ပါတယ်ဆိုတော့မြန်မာနိုင်ငံအစိုးရဓာတ်ကင်ပြီးရန်နေတဲ့ကလေးကိုမုတ်ပေးပြီးတော့ဓာတ်ပြန်တောင်းနေရတယ်ဆိုတော့အဲ့ဓာတ်ရောပြန်ပေးနိုင်မယ့်အလားအလာရှိပါလားကျွန်တော်ရှိကိုမမ်းမျောကြည့်ရင်ပေါ့လေကောင်းဆိုဘယ်လိုသဘောပါလဲအဲ့တော့အမေရိကန်ရဲ့ policy ကြောင့
်ကျွန်တော
် okay ပြောပါ
ကျွန်တော်မြင်တာကတော့အမေရိကန်ဘက်ကအများကြီး short ပေးနေရတယ်လို့ကျွန်တော်မြင်တယ်လေခုနကပြောချင်တာကတော့ဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲကျွန်တော်မြင်တာကတော့မြန်မာပြည်တစ်ခုရဲ့သူ့ရဲ့ foreign policy success ဆိုတော့ဒီ Obama ကသူ့ရဲ့ legacy ကိုထားခဲ့ကျင်တာက Middle East မှာထားလို့မရဘူး North Korea မှာလည်းထားလို့မရဘူးထားစရာမြန်မာတစ်ခုပဲရှိတယ်အဲကြောင့်ဒီဟာကို push လုပ်လို့ကျွန်တော်ထင်နံပါတ်1နံပါတ်2ကတော့အခုဖြစ်နေတဲ့ sanction ကိစ္စတွေမှာ next မြန်မာကိစ္စဖြစ်ဖြစ်ကျွန်တော်မြင်တာက big commercial interest policy CY နဲ့ပတ်သက်တဲ့ interest တွေအရင်ကြီးပါတယ်အထက်မှာဒီ commercial နဲ့ပတ်သက်တဲ့ရုံးဝင်လည်း American ကမနစ်ကစပြီးတော့ဖွင့်လိုက်ပြီးဖြစ်ပါတယ်အဲ့ဒါကကျွန်တော်တို့ရဲ့ the big indication ပါသူတို့က CY ဆက်လုပ်တော့မယ်ဆိုတော့ပြောရဖြစ်ပါတယ်နံပါတ်3ကတော့မနစ်ရပဲတရင်တစ်ခုမှာသစ်တင်ပိုးခွင့်နဲ့ပတ်သက်ပြီးတစ်နှစ်စာသူတို့ဖွင့်ပေးလိုက်ပြီဆိုတော့ American ဘက်ကဒါမျက်စာစပြစ်လိုက်ပါပြီသူတို့နဲ့ CY လုပ်တော့မယ်ဆိုတော့အဲ့တော့ American ဘက်ကခုန sanction list ကတူတူမများကအထောက်ခံသွားနိုင်ပါတယ်ဒါပေမဲ့ခုနလက်နက်ကိစ္စတွေတော့လူမှုရေးကိစ္စတွေမှာပြန်ရတဲ့သူတွေမြေသိမ်းထားတဲ့သူတွေနော်ဥပမာအဖြစ်အထူးကုန်ကြီးရဥတီစားလူမျိုးတွေကတော့ list ထဲမှာပြန်သွားနိုင်တယ်မြောက်ကိုရီးယားနဲ့ပတ်သက်တဲ့သူတွေ list ထဲမှာကျန်နေတယ်ဒါပေမဲ့တချို့တော်တော်များများကတော့ audit လုပ်ပြီးသွားပြီဆိုရင် audit လည်းတော်တော်များလုပ်ပြီးသွားပါပြီ audit လုပ်ပြီးသွားပြီဆိုရင်တော့ကျွန်တော်ထင်တယ်အဲ့ list တွေကနေအကုန်ထွက်မယ်လို့ကျွန်တော
်
ယုံကြည်ပါတယ
်
အနည်းတည်း auditor များပြီးတော့ပါပြီ
ဟုတ်ကဲ့ဟိုကကိုအောင်တော်ပြောတဲ့အထက်မှာအမေရိကန်ကမြန်မာနိုင်ငံဟာသူရဲ့အောင်မြင်တဲ့ success story ဖြစ်နေလုံးဝမှတ်တမ်းတင်ထားခဲ့ခြင်းနဲ့ဆွေးကြိုးစားနေတယ်ဆိုတော့ရံမျိုးသိမ်းမြန်မာနိုင်ငံဟာရောအမေရိကန်အိုဘားမားအစိုးရမျှော်လင့်တဲ့အောင်မြင်မှုမျိုးနဲ့တကယ်ရရှိကြံရိုက်ခဲ့မယ်လို့ထင်ပါလားခင်ဗျာ
အဲ့ဒါကတော့အခုချိန်မှာကျွန်တော်မြင်ရတော့ပြောဖို့တော်တော်လေးခက်တယ်လို့မြင်ပါတယ်ဗျလက်ရှိကျွန်တော်တို့ဥပမာအဓိကပြဿနာကတော့ကျွန်တော်မြင်ရတော့ political dialogue ပေါ့နိုင်ငံရေးရတွေ့ဆုံဆွေးနွေးမှုကိုအဲတိုင်းပြည်ရဲ့ဟို key person တွေပေါ့တော့ချက်ပုံကူတွေဂျားမှာအဲစပြီးမလုံနိုင်သေးသရွေ့ပေါ့လေဟိုထိထိရောက်ရောက်တွန့်တွန့်ကြကြနဲ့မလုံနိုင်သေးသရွေ့အဲ့ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးမှုရာနေနိုင်ငံရေးရသဘောတူညီချက်တစ်ခုကိုမတည်ဆောက်နိုင်သေးသရွေ့တော့အဲမြန်မာပြည်ရဲ့ဖြစ်ပေါ်တိုးတက်မှုတွေဟာအမေရိကန်အတွက်ဟို success story ပေါ့လေအောင်ပွဲမှတ်တမ်းဖြစ်ဖို့ခဲယဉ်အောင်မယ်လို့ကျွန်တော်ကမြင်ပါတယ်ဗျ။
အဲ့တော့အဲ့ဒီကိစ္စအတွက်ကောအဲ့ဒီတွေ့ဆုံဆွေးနွေးရေးညီညာရေးကိစ္စအတွက်ကောအမေရိကန်ရဲ့ PR ပေါ့လေအချော်တင်းလုံနိုင်တဲ့အင်အားဘယ်လောက်ရှိထင်ပါလဲ
။အဲကျွန်တော်အမြင်ကတော့ဗျလက်ရှိဥမာတွေ့ဆုံဆွေးနွေးရေးမှာနှစ်ပိုင်းပေါ့လေတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီလက်ရှိနိုင်ငံရေးရတွေ့ဆုံဆွေးနွေးသွားမယ်အပိုင်းကတစ်ပိုင်းရှိနေပြီးတော့တစ်ဖက်မှာလည်းပဲဒီဒေါန်ဆန်းစုကြည်ကနေပြီးတော့ကျွန်တော်တို့ကြီးလေးကြီးတွေ့ဆုံဆွေးနွေးကိုတောင်းထားတဲ့အပိုင်းရှိတယ်ပေါ့လေအဲ့ဒီနှစ်ပိုင်းအနေထားမှာကျွန်တော်အမြင်အားဖြင့်အမေရိကန်ကတော့ဟိုသူ့ရဲ့ဟိုလုတ်ပိုင်ခွင့်သူ့ရဲ့ဟိုထိတွေ့ပိုင်ခွင့်ကနေသူကဟိုထိတွေ့ဆက်ဆံနေတဲ့သဘောတော့တွေ့ရတယ်သို့တော်လည်းပဲအဲကျွန်တော်အမြင်အားဖြင့်ပေါ့လေဥပမာအမေရိကန်သမ္မတအိုဘားမားရဲ့ဒီနိုဝင်ဘာခီးစဉ်မတိုင်ခင်မှာဒါကြီးလေးကြီးတွေ့ဆုံဆွေးနွေးမှုမျိုးဟာတစ်ချိန်တစ်ချိန်ဖြစ်ကောင်းဖြစ်လာနိုင်တယ်သို့တော်လည်းပဲဖြစ်လာတဲ့အပေါ်မှာကျွန်တော်အများအပြားထိရောက်ရမယ်အဲရလက်ကောင်းထွက်ရမယ်နောက်ဟိုတကယ်အကျိုးရှိတဲ့တွေ့ဆုံဆွေးနွေးမှုမျိုးဖြစ်တဲ့ ਨੇ အဲ့လိုမျိုးပဲ ਨੇ အပေါ်ရန်သဘောမျိုးအိုဘားမားမလာခင်တွေ့ဆုံဆွေးနွေးမှုပုံစံမျိုးဖြစ်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုတို့အများကြီးနစ်နာမယ်လို့ကျွန်တော်ကမြင်တယ
်ဟုတ်ကဲ့ခင်ဗျာ55စက္ကန့်ပဲကျန်ပါတယ်ကိုမိုးသီး55စက္ကန့်မှာပြောပြပါကိုမိုးသီးရောအလားအလားပြောလို့ပြပါလဲ
ဒီကျွန်တော်အမေရိကန်ကဗမာပြည်မှာထားရှိနေတဲ့အနေထားပေါ့ဗျာအားရှိနေတဲ့အနေအထားအလွန်ဟိုမှာအလုံးတော့အရေးကြီးတဲ့အနေအထားလို့ကျွန်တော်မြင်ပါတယ်ဆိုတော့ကျွန်တော်တို့ကတော့ဗမာပြည်ကိုအမေရိကန်နဲ့ပို့ပြီးနှိစပ်စေချင်တဲ့အမေရိကန်ရဲ့ယင်းနှိမ့်ညွန့်နှံမှုတွေနှီးပညာတွေကျွန်တော်တို့လိုချင်ပါတယ
်ဟု
တ်ကဲ့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေပေါ့အဲ့ဒီထဲမှာမလိုလားတဲ့တရုတ်ဘက်ကရင်းတဲ့အင်အားစုတွေကလည်းရှိနေပါသေးတယ်အခုအမေရိကန်ဆိုတာကလည်းအခုပေးလိုက်တဲ့ offer ဟာအလွယ်တကူဖြစ်လာနိုင်အောင်ပဲလို့ဒီနှစ်ထဲမှာကျွန်တော်အနေနဲ့တော်တော်လေးတော့စဉ်းစားအောင်ပဲအကျိတ်နဲ့လုပ်ရမယ်လို့မြင်တယ်ခင်ဗျာ
ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်နေတော်တာရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျောင်းစံသားစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေညာချန်တရိုက်လေးလိုက်အစီအစဉ်ပဲဖြစ်ပါရယ်ရှင်အခုကတော့စနေညာပိုင်းစီစဉ်တွေအဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုငိမ့်ချန်းကကြီးညာပေးပါမယ်ရှင
်အီရန်နိုင်ငံမြောက်ပိုင်းကကြေးရွာတစ်ခုမှာယာဇဒီအမျိုးသား80ကျော်ကိုစစ်သွေးကြွတွေကတတ်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီလိုလောက်ရက်တွေကြောင့်လူနည်းစုဘာသာဝင်တွေဟာအသက်အန္တရာယ်ကိုရင်ဆိုင်နေရတော့မယ်လို့ဆိုပါရယ်ကာချိုကြေးရွာကနေထွက်ပြေးလွတ်မြောက်လာသူတွေရဲ့ပြောပြချက်ကိုအခြေခံပြီးရာဇတိဥပဒေပြုအဖွဲ့ဝင်တဦးနဲ့ကတ်လုံချိုရေးတာဝန်ရှိသူတဦးကခုလိုပြောသွားတာပါယူကရိန်းနိုင်ငံအရှေ့ချမ်းကိုဝင်လာတဲ့ဆိုတဲ့ရုရှားရင်တန်းကိုယူကရိန်းတပ်ဖွဲ့ဝင်တွေကတိုက်ခိုက်ဖျက်ဆီးလိုက်တယ်ဆိုတာကိုအတိမပြုတ်နိုင်ဘူးလို့အမေရိကန်အင်ပီရိုကပြောပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရာရှိတွေအတူလက်တွဲလှုပ်ဆောင်နေပါတယ်လို့အင်ပီရိုပြောခွင့်ရကက်သလင်းဟေဒင်ကပြောသွားတာပါရုရှားနဲ့ရုရှားထောက်ခံမှုနဲ့ယူကရိန်းနဲ့ကိုထပ်တလဲလဲကျူးကျော်ဝင်ရောက်မှုတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကလည်းစိုးရိမ်နေစေပဲလို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတဦးကိုရဲအရာရှိတဦးကပစ်တပ်ပြီးတဲ့နောက်မနေ့ကတောက်ကြံနေညနေပိုင်းမှာဆန္ဒပြသူတွေတချို့နဲ့ရဲတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေထပ်ဖြစ်ခဲ့ပါတယ်။ဆန္ဒပြသူတို့ကပလင်းတွေအခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ပေမဲ့တစ်ချိန်တည်းမှာပဲတချို့အေးချမ်းစွာဆန္ဒပြသူတွေကအဲ့ဒီလိုရန်လိုတဲ့ဆန္ဒပြသူတွေကိုလိုက်လံတားဆီးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာ18ရာစုနဲ့19ရာစုတော့ခရီးရန်ယူဝါဒကိုမစွန့်လွတ်ဖဲအသက်အသေးခံခဲ့ကြတဲ့ကိုရီးယားအာဇာနည်124ခုကိုပုပ်ယဟမင်းကြီးဖရန်စစ်ကဆိုးမြုပ်ကလူများရှိမှဂုဏ်ပြုချီးမြှင့်ခဲ့ပါတယ်
။တရင်ချင်းချုပ်ကိုကိုငင်းချမ်းကြီးညာပေးခဲ့တာပါရှင်။ဒီညအတွက်အစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynan ဖြစ်ပါတယ်။ကျမကတော့ Thank you ထိုက်ပါရှင်။ View American အသံမနဲ့ခင်းမြန်မာဘာသာအစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းနိုမီတာ24/32/39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ View ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.